ရန်ကုန်မြို့မိုးဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးနိုင်26ရက်7လ2005ခုနေ့9နာရီချိန်တွင်ကမ္ဘာမှာဆက်ရဆရာတော်ဦးဝင်တော်ဝူလာဘင်းတို့အရှင်သူမြတ်ခေါ်ကြတော့ခန္ဓာဉာဏ်ရောက်ပဋိစ္စသမုပ္ပါဒ်သင်္ကန်းတရားတော်
149ခုကောသာတကရေ1368ခုသာမုလာပိကျော်31ရက်ရန်ကုန်မြို့မိုးကုတ်ဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ဓမ္မရိပ်သာရဲ့အပေါ်မှာခန္ဓာရှိကိုဉာဏ်သိဖြင့်ရှုကြည့်ခြင်းဒီဘုဒ္ဓဝိပဿနာဘာဝနာလို့ခြင်းချံကျော်ကိုပွားများအထောက်ပြီးတော့နေကြတဲ့ယောဂီပုဂ္ဂိုလ်သရစင်ပေါင်းတွင်နှင့်တကဝတရားတော်များသာရောက်ပြီးနာကြနေကြတဲ့ဒီဃာမတွေကိုကျေးဇူးတော်ရှင်ဘုရားဆရာတော်များကြီးရဲ့ဥပနိဗ္ဗာန်အတိုင်းယနေ့တန်တမလေးလည်းလည်းခြင်းပိဿသမုပ္ပါသင်္ကန်းတရားတော်များဖြင့်ဆက်လက်ပြီးတော့ကျေးဇူးပြုဟောကြားမှာဖြစ်ပါတယ်ဒီနေ့ဆိုရင်ကိုရဲမြောက်သောနေ့သို့ရောက်ရှိလာခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ခန္ဓာစဉ်ကိုဉာဏ်ဝင်ပြီးတော့ဆက်ကြရမယ်ချိန်ခါကိုရောက်ခဲ့ပြီးဖြစ်ပါတယ်ဘုရားဆရာတော်များကြီးရဲ့ဥပနိဒ္ဒယပါခန္ဓာစဉ်ကိုဉာဏ်ဝင်ပြီးတော့ဖြတ်ခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်တဲ့အလုပ်ဒီသာဝိပဿနာအလုပ်ပါပဲခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်ဖို့ရာအတွက်ဝိပဿနာရှုမှုကိုနောက်ကတည်းတည်ထုံးမှုကိုရှင်းထားဒါလုံလန်းရဲ့အစဉ်ဝိပဿနာရှုမှုကိုနောက်ကတည်းတည်ထုံးမှုကိုအဲ့ဒီဒိဋ္ဌိပြုတ်ရပြုတ်ကံဆိုတဲ့ဒီဒိဋ္ဌိရဲ့ကိုအောင်ပြီးတော့နေတဲ့စိတ်အစဉ်ထဲမှာကိုအောင်ပြီးတဲ့နေရာတွေကိုအောင်ဖို့ဆင်းအရာကိုရှင်းပိုင်းလုံးကဟောခဲ့ပြောခဲ့ပြီးပြီ။ဒီအဲ့ဒီလိုဟောခဲ့ပြောခဲ့ပြီးပြီဖြစ်တဲ့အတွက်ကြောင့်လုံငန်းအစဉ်အားဖြင့်တော့ဒိဋ္ဌိဖြုတ်မှုဟာဘာဖြစ်လဲပြီးသွားတယ်။ဒိဋ္ဌိပြုတ်ပြီးတယ်ဆိုတာနဲ့ဒီပိုင်းနဲ့ဘာလို့ရတော့မလဲလုံငန်းကွင်ဝင်ပြီးတော့ဝိပဿနာဘာဝနာအလုပ်အထောက်ရတော့ဝိပဿနာဘာဝနာအလုပ်အားထုတ်တယ်ဆိုတာကလည်းဘာလုပ်တာလဲဆိုရင်ခန္ဓာစဉ်ဉာဏ်ဝင်ပြတ်တာပါပဲခန္ဓာစဉ်ဘာလုပ်လဲခန္ဓာစဉ်မှာဉာဏ်ဝင်ပြီးတော့ပြတ်တဲ့အခါမှာပရိစ္ဆသမုပ္ပါဒ်သန္တရာဆက်ပြတ်တယ်လို့ဒီလိုမဟုတ်ဆရာတော်ဘုရားကြီးကဟောဒီအဲ့ဒါယနေ့ချင်းသာဒီဒီကားတော်မှာရေရှိချမ်းကျုပ်ကိုပွားများအထုတ်ပေးကြတဲ့ဝိပဿနာဘာဝနာလုပ်ငန်းအရာခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်ဖို့ရအတွက်ကြိုတည်ပြီးတော့ပြင်ဆင်တဲ့အပိုင်းအနည်းနဲ့ဒီနေ့ရှုခွင့်ရှုခွက်ဆိုအဓိကထားပြီးတော့ခန္ဓာစဉ်ရဲ့ဘုံပတ်သဏ္ဍာန်ခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်တယ်ဖြတ်တယ်ဖြတ်ဖို့ခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်တဲ့အတွက်ကြောင့်ကိလေသာဟူသည်များဝိပဿနာဉာဏ်ကတရင်ကပဟံဝိကမနာပဟံအာသင်ပေသဘောမင်းညာကပဲလိုက်ရင်သမုတ်ဆွေတာပါလေမင်းညာကပဲလိုက်ရင်ဝိပဿနာညာကတော့ရှိကသတင်းကနဲ့ဝိသဗနာလောက်ပဲသူစွားနိုင်ပါလေဒီအဲ့ဒါဝိပဿနာညာရဲ့အကျိုးကိုလည်းဖော်ထုတ်သောအဖြစ်တော်၎င်းခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြစ်ပုံဖြစ်လိကိုလည်းမြတ်စွာဘုရားရှင်ကိုရောမြတ်ဥပရိပါဏာဥပိပါဏာကပါဠိတော်ကြီးမှာဟောကြားထားတဲ့ဉာဏ်တော်ဝါဒသုတ်တံကိုချေခံပြီးတော့ခန္ဓာစဉ်ဉာဏ်ဝင်ဖြစ်ဖို့တရားတော်လို့တရားတော်ကိုဒီလိုမှဉာဏ်တော်ဝါဒသုတ်ကိုချေခံမယ်ဉာဏ်တော်ဝါဒသုတ်ကိုအမြဲမြတ်ခေါ်မှာဒီအဲ့ဒါခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြစ်ဖို့ကိုဉာဏ်တော်ဝါဒသုတ်တံဒေသနာတော်ရဖြစ်ဖို့ပြန်ပြီးဉာဏ်တော်ဝါဖြစ်ရတဲ့အတွက်ကြောင့်ပြတ်သွားတဲ့ခန္ဓာစဉ်ကိုပြဖို့ရန်နန္ဒကောသာသုတ္တေသနာတော်ကိုရှင်းပြန်ပြီးတော့ဟောကြားရမှာဖြစ်တဲ့အတွက်ကြောင့်တရားပိုင်ရှင်ဖြစ်တော်မူတဲ့သောလောကထိုတင်သဗ္ဗညုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအတန်တန်တော်မှာသိမှုအနေနဲ့ဂုဏအပေါင်းဉာဏအပေါင်းကိုအာယုံပြုပြီးတော့သောဘုရားရှင်ကိုရောမြတ်ကြီးကိုနမောတတ္တသရှိတော်ပါဠိတတ္တလင်္ကာရွတ်သောရှိခိုးပူဇော်ကြလိုက်ကြရအောင်နမောသံဃာအန္တောသေလဟန္တောသမ္မာသမ္ဗုဒ္ဓံ သမန္တသဗ္ဗေဝါဒသရဟံသောသမသမ္ဗုဒ္ဓေသမန္တသဗ္ဗေဝါဒသရဟံသောသမသမ္ဗုဒ္ဓေသတရားပိုင်းရှင်ဖြစ်ကြမှုတဲ့သောတော်ကတောတင်းတဲ့ပြည်သူမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဂေါဏာအောင်အာယုန်ပြုလို့နမောတတ္တသရှိတော်ပါဠိသာတာလင်ကရွတ်သောရှေခေါ်ကိုပူဇော်ကြောပြည်တယ်နာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့ပရိစ္ဆာသမုပ္ပါဒေသနာတော်ရှိကိုလူပိဉ္စဉ္စံဉ္ညာပါစေရှိအကျော်ခံပါဠိမပေမြန်မာစကားသတ္တနေကျေစုပြု၍ဟောကြားတော်မူခဲ့တဲ့ကျေးဇူးတော်ရှင်မိုးကိုဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုလည်းပူဇော်တဲ့အနေနဲ့ထိုဆရာတော်ဘုရားကြီးရေစီတော်မူခဲ့တဲ့မူလနှစ်ပြာဆရှိတဲ့ပဋိစ္စသမုပ္ပါဒ်လင်္ကာပတ်ရွတ်ဆိုပြီးတော့ပူဇော်လိုက်ကြရအောင n d r a မှာလွတ်ကြောင်းဆိုတဲ့ဒီပဋိစ္စသမုပ္ပါဒ်လင်္ကာပိုက်ကိုရွတ်ဆိုလိုက်ရတဲ့အတွက်ကြောင့်ဒီလိုဟောကြားမဲ့တရားတော်သည်နန္ဒကောဝါဒသုတ်တံကိုခြေခံပြီးတော့ခန္ဓာစဉ်ဉာဏ်ဝင်ဖြတ်တဲ့နေရာမှာမိမိတို့ဉာဏ်ကိုခန္ဓာစဉ်ဉာဏ်ဝင်ဖြတ်တဲ့နေရာမှာသိတဲ့သိလိုက်တဲ့အချက်လေးများကိုကြိုတင်ပြီးတော့ဟောကြားခြင်းလို့ဒီလိုသဘောပေါက်အဲ့ဒီဒီဟောကြားမယ်နန္ဒကောဝါဒသုတ်တံကိုခြေခံလိုက်ပြီဆိုတဲ့ကဒီပဋိစ္စသမုပ္ပါဒ်လင်္ကာဘက်ကိုရွတ်ဆိုလိုက်တဲ့အခါမှာမိမိတို့ဒီနေ့နှလုံးသွင်းစားရမှာကသံသရာမလွတ်ဖို့ရအတွက်ဒီထဲမှာအတွေ့ရှိတွေ့ရှိတယ်ဆိုတာကိုသဘောပေါက်အောင်အတွေ့အချင်းဘယ်နှတွေ့ရှိအဲ့ဒီရှိတွေ့တဲ့မှာဒီနေ့အဓိကဆန်းပြီးတော့ပြောမှာဟောမယ်အတွေ့ကသင်္ကာ22ပါအတွေ့လို့မှတ်လိုက်ပါသင်္ကာ22ပါဒါမှသူကခန္ဓာစဉ်ဉာဏ်ဝင်ဖြတ်ရမှာကိုဒါဖြင့်ခန္ဓာစဉ်ဉာဏ်ဝင်ဖြတ်ရမယ်ခန္ဓာစဉ်ကိုကိုသိပြီနော်ခန္ဓာစဉ်ကိုသိပြီအဲဒီခန္ဓာစဉ်သိပြီဆိုတဲ့အခါကျတော့ဖြတ်တဲ့ဝိပဿနာဘာဝနာအလုပ်ကိုကိုအားထုတ်တော့မယ်အားထုတ်တော့မယ်ဆိုတဲ့ကမဟုတ်ပြတော့ဘုရားကြီးရဲ့ဥပနိဒေယကပါဝင်လာမယ်ဝိပဿနာရှုမှုကိုနောက်ကဒိဋ္ဌိရှုမှုကိုအဲအရင်ဆုံးဒိဋ္ဌိရှုလိုက်အောင်လို့ပြောတာအရေးဆုံးကိစ္စလုပ်လိုက်တော့ဒီခန္ဓာစဉ်ဆိုတဲ့အင်္ဂါ22ပါးကြီးရဲ့ဖြစ်ပေါ်လာပုံကိုအစဉ်လေးကိုဒီတရားသမားတွေခန္ဓာညာရောက်ဆိုလိုက်စမ်းဘယ်လိုဆိုမလဲဝိဇာယိခံပါဒံခံကြောင့်ဇဏယိခံပါဒံခံကြောင့်လုံလံပေါ်ရှင်းစင်းနဲ့နောက်ဆက်ဖြစ်သွားပြီနော်အဲ့ဒီရှိတဲ့နောက်ဆက်ကိုအလေကောင်ကပြစ်ဆုံးပန်တဲ့ဝေဒနာနဲ့တဏှာဘလို့ဆက်သွားသလဲဆိုတာလေးကိုဆင်ခြင်လိုက်ဖို့။အာဝိဇ္ဇာယေကံဥပါဒံကံကြောင့်ယခုပြစ်ဆုံးပန်ကာလမှာငါတို့တဲ့ပုဂ္ဂိုလ်သတ္တဝါတွေလားယုံနဲ့လားလား။ယုံနဲ့လားကိုပဲဆရာကခန္ဓာ၅ပါးတဲ့ဒီယုံနဲ့ဖြစ်ပေါ်လာခြင်းဒီဝိလယဇာတိယုံနဲ့လို့ရပျက်စီးသွားခြင်းဒီသရမရဏဒီခန္ဓာ၅ပါးဒီဝိလယဇာတိတော့မဟုတ်ဘူးလား။ဒီခန္ဓာ၅ပါးဒီပဲဖြစ်သရမရဏတော့မဟုတ်ဘူးလား။ဇာတိဆိုတာကဖြစ်တာသရမရဏကပြည့်တာဘယ်စဉ်ကိုညာဝင်ရှိနေတာလဲဆိုတော့ခန္ဓာစဉ်လို့မှတ်တာဘယ်စဉ်လဲခန္ဓာစဉ်ညာဝင်ရှိနေတဲ့အတွက်ကြောင့်ဇာတိကိုဘယ်လိုမြင်မှာပြန်မလဲဖြစ်ချင်းဇာတိကိုသရမရဏကိုရဲ့ဇာတိရင်ခန္ဓာစဉ်နဲ့ခန္ဓာစဉ်ကိုညာကစိုက်မထားဘူးတဲ့ဘဝအစဉ်ကြီးညာစိုက်ထားတယ်ထားပါတော့လူဘဝကြီးတော့လူဘဝဉာဏ်ဆိုင်တိုင်းဒီနေ့လူဘဝမှာလူရဲတို့ခန္ဓာ၅ပါးယုံနာတရားတွေလာပြီးတော့ဖြစ်ကြရသလားမဖြစ်ရအောင်အဲဒီခန္ဓာ၅ပါးယုံနာတရားကိုပဲဘဝအနေနဲ့ဩော်ဒါလူလို့ပြောတာဒါသမုဒိသစ္စာဖြစ်သွားပြီနော်ဘာလို့ပြောလူလို့ပြောရင်နောက်ကဇာတိရဲ့အဓိပ္ပာယ်မြန်မာပြန်လိုက်စမ်းဘယ်လိုပြန်မလဲမွေးဖွားခြင်း လူဆိုရင်မျိုးပေါင်းချင်းလူဆိုရင်သရမရဏဆိုတာလားအဲသိဆုံးရင်အိုးရနာရန်ပေးအကွဲရမွဲရတဲ့သဘောပြညာကိုပြညာတိုင်းနေရဟုတ်တယ်မလားမကျော်နဲ့သက်ပခန္ဓာစဉ်နဲ့ဘဝအစဉ်ကိုတော့မကျော်ရအောင်ဒါမှမဟုတ်ဒီနေ့ပြောမှာကခန္ဓာစဉ်ရှိတဲ့အတွက်ကြောင့်ခန္ဓာငါးပါးယုံနာနာပါသုခန္ဓာငါးပါးယုံနာနာပါဖြစ်ပေါ်လာခြင်းကသာတိတရားပြတ်သွားခြင်းကမရဏတရားဒါရပေါ်လို့ဒီပြတ်သွားခြင်းကမရဏဆိုတဲ့ဒီတရားဖြစ်တဲ့အတွက်ကြောင့်ခန္ဓာငါးပါးဒီပဲရှင်ဖြစ်ဖြစ်ပဲခန္ဓာငါးပါးဒီဒီပြေကိုမိမိတို့တို့အရင်ဆုံးကလေခန္ဓာလားပါယုံနာနှစ်ပါးဆိုတာလေသိရလားအော်အလိုလိုဖြစ်တယ်လို့လို့သူတစ်ပါးနေဆန်းသိလို့ဖြစ်တယ်လို့လို့သံမြရတွေကလည်းမလာဘူးလားသံမြရကြီးပြင်းပြင်းကြီးနေတဲ့သူ့တဲ့တစ်ဆက်နဲ့တစ်ဆက်ပြင်းလဲပြင်းလိုက်တော့ခန္ဓာလားပါယုံနာနှစ်ပါးမပြေုံတော့မကဘူးဒီခန္ဓာလားပါယုံနာနှစ်ပါးဆိုဖြစ်ပြီးပြည့်နေတယ်ဆိုတာကသူသိရလားတစ်ဆက်နည်းနည်းမြင့်သွားပြီနော်ခန္ဓာလူခန္ဓာငါးပါးယုံနာနှစ်ပါးမသိရရင်ကိုယ်သာဖြစ်ပြီးတော့ဒီခန္ဓာငါးပါးတွေဖြစ်ပြီးတော့ကိုယ်ကြည့်ဒီတရားဘာဝနာအလို့အားထုတ်တော့နားမကြားနေတဲ့ရှားစိတ်ကလေးတွေဒီတစ်ဆက်ဆက်တစ်ပင်နဲ့လို့သူသိတယ်။အလေကောင်းမှဖြစ်နေတဲ့သဘောသူသိရလား။သူကြည့်တာတော့မနှဲကြည့်နေရလေ။ဟုတ်လားဒီဖြစ်ချင်းပြည့်ချင်းလေးကိုမြင်ဖို့ရန်အတွက်ကြောင့်နော်။သိတဲ့တစ်စိတ်မြင်လိုက်တော့ဖြစ်ပြကဘာသစ္စာ။အဲ့ဒါကျတော့ဝေးသွားပြီ။ဝေးသွားပြီဝေးသွားပြီ။ဒီလိုစာရီဖတ်တဲ့လေ့လာတဲ့ဘုဒ္ဓကရှင်ရှာမိတယ်ဒုက္ခသစ္စာအကြောင်းသာကြောပြီးကြည့်နေတာရှေ့ကယုံနဲ့နှမရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုဘာမှအဖြေကြီးတဲ့ဘုရားမလေ့လာဘူးဟုတ်တယ်မလားဟာသစ္စာသရကြတော့ပြောလိုက်ကြတာတွေလေကိုနေရာမှာသရဝိုင်းရှင်နေရာမှာသရဝိုင်းမပြောဘူးလားအလဲကောင်တော့ဆုံးအခြေခံကပြင်းပြင်းနဲ့ပရမတ်တော့မှမကွဲဘူးဟုတ်တယ်မလားပြင်းပြင်းနဲ့ပရမတ်နဲ့မကွဲဘူးဒုက္ခနဲ့မကွဲဘူးခန္ဓာငါးပါးဆိုတာကစာထဲမှာရှိတာလောက်ပဲသိတာဆိုတော့အင့်ကျော်မနေဘူးလားဘုရားဆရာတော်ဘုရားကြီးကပြောတယ်အစင်ကိုမကျော်စေနဲ့ဘာပါလဲအခြေခံကစလိုက်ဟုတ်တယ်မလားဘုရားမြင့်ရှင်လေးကြီးကကိုယ်ခန္ဓာငါးပါးယုံနာနှစ်ပါးပြီးရှင်လဲကြည့်တယ်ရှင်လဲကြည့်တယ်ဒီဖြစ်ဖြစ်ကဒုက္ခသစ္စာဒါလည်းတစ်ခုမှမသိဘူးပြီးလားဘယ်တော့မှလဲဆိုတော့ယခုပဲခုပဲယခုဖြစ်ဆဲပဲဟုတ်တယ်မလားယခုဖြစ်ဆင်းနေမှာတော့ငါမသိကြဘူးဆိုတော့ဩမသိုံနဲ့မသာဘူးခန္ဓာငါးပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားသိရလားမသိလားတော့ဘယ်လိုပြောလဲသူကငါမသိသေးနိုင်ကြတော့ဒါဖြင့်ကိုယ်နဲ့ကမှဘလူကြီးသိုးနေအဲအဲ့ဒါကအဲ့ဒါကဒီပရိစ္ဆာသမုပ္ပါဒ်အလဲကောင်ဝေဒနာပစ္စယသနာဖြစ်အောင်အဲ့ဒီလိုလာမှသနာဖြစ်ဝေဒနာပစ္စယသနာဖြစ်မယ်ဟုတ်တယ်မလားသတိကလာပြစ်ပြဝိညာဉ်ဉာဏ်ဆိုတာဖွေးပြီးတော့ဆက်ချာကာမဘဝပြစ်ပြစာတိဆိုတာရှင်းဆက်တယ်ဘာလို့များလို့မဟုတ်ဘူးဒါလည်းအပေါ်ဉာဏ်ကျော့တာကလေးတွေပြောတာဟုတ်တယ်မလားဝိညာဉ်ပြစ်ပြခန္ဓာကျတော့အရှင်းဆက်တယ်လို့ဒီလိုမဆိုအောင်လားအင်းအဲ့ဒါဘယ်လိုတွေတွေ့လဲခုဒီစားလုံးကကလေးတွေလားလူကြီးတွေလားအဲခုကြီးစီတော့လူကြီးလူကောင်းတွေဖြစ်လားဟုတ်တယ်မလားခင်ဗျားကပြောတဲ့ဒီပကောတဲ့ရှင်းရှင်းသောစိတ်ထားရှိရမယ်တဲ့ဒါကဘာပြောရလဲစိတ်ကြီးဝင်ရမယ်ပေါ့ဗျာ။ဘာဝင်ရမလဲ။စိတ်ကြီးဆိုတာဘဝင်မြင့်တဲ့စိတ်မျိုးပြောတာမဟုတ်ဘူး။မိမိတို့ကဒီနေ့အရိယသာဝကဟန္တာဝကလေ။တရားပိသာရင်ဉာဏ်ကြတဲ့တရားပိသာခန္ဓာဉာဏ်ရောက်ရှင်းပြန်ပွားများအားထုတ်တဲ့အတွက်ကြောင့်အရိယတို့ရဲ့သာဝကမိမိတို့ကသာဝကတော့မိမိတို့ရဲ့ဥဒ္ဒေကရကတရားလားအရိယလား။အရိယဆိုတာသာမဏေပုဂ္ဂိုလ်လားဆိုတော့လောကရဲ့ပြင်ပရောက်နေတဲ့သူလောကရဲ့အဲ့ဒီကောင်မှာသွားပြီးတပည့်ခံနေတာဘုရောတို့ဝိညာဉ်တို့ရဲ့လက်အောက်မှာတော့တပည့်ခံတာမဟုတ်ဘုရောတို့ဝိညာဉ်တို့တော့ဆိုင်းချခိုးသေးတာပဲကိုဘူးလားဘလူလဲဘုရောတွေဝိညာဉ်တွေသူအရိယာတို့ရဲ့သာဝကတပည့်ကြီးဖြစ်မနေဘူးလားအရိယာတို့ရဲ့သာဝကဖြစ်နေပြီဆိုတော့ဟာဟာသောဘုဒ္ဓံကလူမဟုတ်ဘူးလို့သဘောပေါက်တာဒါဘာဝင်မှာလဲအဲ့ဒါဘဝင်ရင်းလည်းမဟုတ်ဘူးဟုတ်တယ်မလားအရိယတို့ရဲ့သာဝကပါလားငါအရိယတို့ရဲ့ခြေရင်းမှာပြဲဖို့ကြိုးစားနေတဲ့ဇူပါကဆိုတော့ဟာငါအရိယနေနေမှာဖြစ်တော့မယ်ဟုတ်လားသူ့အတွက်လည်းရတော့ပါဟုတ်ဟာသူမျက်စိဘလို့ကြည့်တယ်လဲအင်္ဂရီဘလို့ဆောင်ကြည့်တယ်လဲနားအင်္ဂရီဘလို့ဆောင်ကြည့်တယ်လဲနှာခေါင်းအင်္ဂရီဘလို့ဆောင်ကြည့်တယ်လဲကြားအင်္ဂရီကိုယ်အင်္ဂရီစိတ်အင်္ဂရီဘလို့ဆောင်ကြည့်တယ်လဲဆိုတော့ကိုယ်အသိခံသူတို့တော်ကြည့်တဲ့အချိန်ကိုယ်အလိုက်မတော်သေးတာဟုတ်လားမကွာမေကွာခက်တိတိနဲ့ရေးသားလေးရောက်လာတော့မှဒီပုံစံဖြစ်သွားတယ်ကိုလုံးကတော့လုံးဆောင်မှာကွာမပြောဘူးလားတကယ်ချင်းမိတ်ဆွေတွေနဲ့တွေ့တော့ပြောမဖြစ်လေဟုတ်တယ်မလားဘာလို့လဲလာတာလဲ စိတ်ကြီးဝင်လို့တရားသမားစိတ်ကြီးဝင်မှဖြစ်မယ်ပေါ့ချင်ပြန်ဆိုလို့ရှိရင်တော့တရားသမားနဲ့မတူဘူးတူပါမလားဟောတရားသာအာထုတ်နေတယ်တရားသမားနဲ့လည်းမတူဘူးတရားသမားဆိုတာဘယ်လိုလူမျိုးလဲဘယ်လိုလူအရိယာပုဂ္ဂိုလ်မျိုးဟုတ်လားအရိယာပုဂ္ဂိုလ်တို့ရဲ့အသွင်အပြင်ဟုတ်ကဲ့လေလာအရိယာဆိုတာရှိတာဘူးဗျာအသွင်အပြင်ဟာအရိယာအသွင်အပြင်ဒီလိုကမိအရိယာသာဝကရှင်းနေတဲ့အတွက်ကြောင့်အရိယာပုဂ္ဂိုလ်တို့ရဲ့ရှင်းဖို့ရှင်းပြီးကိုအခုခေါ်ရပါယေစီလန်တန်းဆရာကိုသိကြည့်လို့တော့ဣန္ဒေချောပစကား6ပေါက်ကိုပိဆောင်ကြည့်ရမှာလေအဲ့ဒီတည်းကအသွင်ပြေတစ်မျိုးဖြစ်သွားပြီအေးအဲ့ဒီတော့အသွင်ပြေတစ်မျိုးဖြစ်သွားတယ်ဒီလေးမှာအရိယာတို့ရဲ့သာဝကဖြစ်တဲ့အတွက်ကြောင့်သိရသလားမသိရဘူးလားဒီနေရာမှာခန္ဓာစဉ်ဉာဏ်ဝင်ဖြစ်ရမယ်ဆိုတာဒီလိုသိရဟုတ်တယ်မလားဝေဒနာမှာပြရမလဲဆိုတော့ဝေဒနာနဲ့ခန္ဓာချဝေဒနာကလည်းအဲ့ဒါဒီအသက်ထင်ရှားရှိနေတဲ့ချိန်ကမှတော့ဟုတ်တာပေါ့ဗျာဒါရှင်သက်ဆိုလည်းပြောလည်းမှားတော့မမှားပါဘူးဒါပေမဲ့ကလေးစီဒါဒီလေအဲလူကြီးအသိဘုံကြီးရှိသောလူကြီးလူကောင်းတို့ရဲ့အသိအရိယာပုဂ္ဂိုလ်တို့ရဲ့သာဝကအသိဆိုလို့ရှိရတော့ဘာဖြစ်လဲဒီနေရာမှာအရှင်သက်ဆိုတဲ့စကားလုံးကသိမလုံတော့ဘူးလုံလောက်ပါမလားအေးဘယ်လိုဖြတ်ရမှာလဲဆိုကိုကိုကိုခန္ဓာဉာဏ်ရောက်ဆင်ញင်လိုက်ရခန္ဓာဉာဏ်ရောက်ဟောသိစင်တာကိုမသိသိတဲ့ငါကြတော့ငါဟာသိပါလားဟုတ်တယ်မလားဒီငါဟာငါတန်တရာတစ်ချောင်းလုံးမှာကျယ်လေးကျယ်စွာပြေးပေါင်းအောင်လုပ်ပြီးနေတဲ့တရားကြီးပဲဆိုတာမသိကြဘူးလားဒါကြောင့်သောတာပန်ပုဂ္ဂိုလ်ဟာအရင်ဆုံးဖြတ်ဖြစ်တာဒိဋ္ဌိကိုပယ်ဖြစ်တာနော်အေးငါတန်တဲ့မှာဘယ်သူကြီးဆိုနေသလဲငါဆိုတဲ့အတ္တဒိဋ္ဌိကြီးဆိုနေပါဘောလားဟုတ်တယ်မလားဟောအင်းကိုကိုကိုခန္ဓာဉာဏ်ရောက်ဆင်းနေတော့ဒါလည်းနေတိုင်းလိုလိုပြောနေရတာငါရှိတဲ့အတွက်ကြောင့်ငါသားတွေဖြစ်လာတာငါသမီးတွေပေါ်လာတာဟုတ်တယ်မလားငါဆိုတာကအတ္တကိုငါကငါသားငါသမီးငါပြည့်စုံငါအိုးငါအိမ်ဆိုတာကအတ္တရှိလို့အတ္တနိယလာလားအတ္တရှိလို့အတ္တထုတ်လိုက်ရင်ဒီအတ္တနိယလာဟုတ်လားအတ္တဒီနေရာဆက်ပြီးတော့အတ္တရှိလို့အတ္တနိယခေါ်တာပါလားအတ္တဆိုတာတခြားမှာမဟုတ်ပဲနဲ့ဒီခန္ဓာ၅ပါးပေါ်မှာအဝိဇ္ဇာကြောင့်ဖြစ်ပေါ်လာတဲ့အမှားပဲ။အဲခန္ဓာ၅ပါးပေါ်မှာအဝိဇ္ဇာကြောင့်ဖြစ်ပေါ်လာတဲ့အမှားဘယ်လိုဖြစ်တာလဲ။သိသိနာကိုမသိသိနာကိုဘာတူလဲ။အဝိဇ္ဇာ။အဲ့ဒီအဝိဇ္ဇာကြောင့်ငါကြီးဆိုးလာတာပဲ။ဒီနေ့အမှန်လည်းရည်ပြီးတော့ဒီအမှန်တိုင်းယဉ်ကျေးတဲ့အတွက်ကြောင့်အဝိဇ္ဇာကြောင့်ကြီးကျိုးလာတာဒီအဝိဇ္ဇာကြီးကျိုးလာတဲ့အတွက်ကြောင့်ဒီအတ္တတည်းကြီးကျိုးလာရင်ဒီခန္ဓာရှိတဲ့မြတ်တော့ဒီကြည့်လေတာဒီလာပါပဲခန္ဓာရှိတယ်ဒီခန္ဓာဆိုတာအဝိဇ္ဇာယဉ်ကျေးဥပါဒံကံကြောင့်ယုံငန်းပေါ်ဆိုတဲ့ရှစ်ဆက်ရဲ့အဆုံးဖြစ်တဲ့ခန္ဓာဘယ်သူလဲဝေဒနာဝေဒနာရှိဘယ်သူလားမလဲအော်ဒါကြောင့်ဝေဒနာဖြစ်เสียခန္ဓာဖြစ်သွားတာကိုဒါကြောင့်ဝေဒနာဖြစ်เสียပရိစ္ဆာသမုပ္ပါဒ်ရှင်းစေရဲ့အဆုံးကဝေဒနာနောက်ဆုံးရဲ့အစကသက်နာသူ့အတူနေတာပဲသူ့အတူဒါဆိုဘေကောင်ကတော့ဆက်တာလေဆိုတော့အော်ငါ့ဘယ်ဉာဏ်ရှိတဲ့ဒီအတ္တဒိဋ္ဌိကတော့ဆက်တာအတ္တဒိဋ္ဌိဟာဒါရောက်မလို့သောတာပန်ပုဂ္ဂိုလ်အရေးတကြီးဒီအတ္တဒိဋ္ဌိကိုဖဲထုတ်ပြရတယ်ဟဲ့အရေးကြီးလားမကြီးဘူးလားအရေးတကြီးလောဘလည်းမပယ်ဘူးဒေါသလည်းမပယ်ဘူးမောဟလည်းမပယ်ဘူးအခုတို့ရဲ့မူလတရားဟာလောဘရဲ့ဒေါသရဲ့မောဟဘယ်လိုပြောရဲ့အဲဒီလောဘဒေါသမောဟတရား၃ပါးရှိရအခုတို့ကြီးအကုန်ဖြစ်တယ်ဟုတ်တယ်မလားဘုရားဗန်ပုဂ္ဂိုလ်ကနည်းနည်းလေးမှတော့သူ့သာမဖြစ်ဘူးဟုတ်ပါရဲ့လားအတွင်းမှာအောင်းနေတဲ့ဘုသူ့ကိုရင်ထုတ်ပြတယ်အဲအတ္တတိတိဒါဖြင့်သောတာပန်ပုဂ္ဂိုလ်အရေးတကြီးဖြုတ်တယ်အတ္တတိတိငါတဏ္ဍာမှာမရှိဘူးလားရှိတယ်အငါဘာလို့မဖြုတ်နိုင်ရမှာလဲဟုတ်တယ်မလားဒါတို့ဒီအတ္တဒိဋ္ဌိကိုဖြတ်ပြီးမှအတ္တဒိဋ္ဌိကိုဖွဲပြီးမှအတ္တဒိဋ္ဌိကိုဆက်ပြီးမှဝေဒနာပစ္စယတဏ္ဏမလာတော့ဘူးလားဟုတ်လားဝေဒနာပစ္စယတဏ္ဏမလာမှအတ္တဒိဋ္ဌိပြုတ်မယ်အတ္တဒိဋ္ဌိရှိနေတဲ့ကျဆက်နေမှာပဲအတ္တဒိဋ္ဌိရှိသမျှဒါဖြင့်အရေးဒိဋ္ဌိဖြတ်ရမယ်ခရားကဘယ်သူပါလဲအတ္တဒိဋ္ဌိအတ္တဒိဋ္ဌိတခြားမှာကပ်နေတာလားခန္ဓာမှာကပ်နေတာလားအာမဟုတ်ကြတော့ဘုရားကြီးကတက္ကရာစကားများကိုကိုးကားပြီးတော့ဒိဋ္ဌိဖြစ်ရာဌာနရှိဌာနဆိုတာကိုရှိချဲဟုတ်တယ်မလားဌာနဝိဇ္ဇာဖတ်သောစာလေးစသည်ဖြင့်ဒီတရားတော်မှလည်းကြားပူပြီးသားပါဌာနကြောင့်လည်းဒီဒိဋ္ဌိမဖြစ်ဘူးလားအဲ့ဒါရှားပြီးအကုန်လုံးကသဘောကောင်းအောင်လုပ်ပြီးတော့အဲ့ဒိဋ္ဌိကိုဖယ်နိုင်မှဖယ်ပြလိုက်ဟုတ်တယ်မလား အဲ့ဒီအတ္တဒိဋ္ဌိချုပ်ပြမှာအတ္တခန္ဓာပရိစ္ဆသမုပ္ပါသံသရာစိတ်ဟညံ့မယ်လို့မသိရဘူးလားသိရ။အင်းဒါဖြင့်ဒိဋ္ဌိကိုပြန်ဖြုတ်မယ်ဆိုလို့ရှိရင်ဘယ်ကိုပြန်ပြီးတော့ဉာဏ်ဆိုင်မယ်။ဒုက္ခဒုက္ခနာဖြစ်ပုံလေးဆိုလိုက်သား။အဝိဇ္ဇာယိခံဥပါဒံကံညော။အဝိဇ္ဇာယိခံတဲ့ဥပါဒံကံကဘာတရားအကြောင်းတရား။ခေါ်လာတဲ့ယုံနဲ့ဉာဏ်ကအကျိုးတရားယုံနေတာအကြောင်းလေအကျိုးပဲလို့သိလိုက်သေးဆိုတဲ့ဒါတရားစီတလားပရိစ္ဆသမုပ္ပါဒ်တည်တာအကြောင်းတရားနဲ့ပုဂ္ဂိုလ်သတ္တဝါသာဝရဘုရားဖန်ဆင်းခြင်းလားဓမ္မသက်သက်လားအကျိုးတရားနဲ့ပုဂ္ဂိုလ်သတ္တဝါငါသူတစ်ပါးယောက်ျားမိန်းမလားဓမ္မသက်သက်ဟာအကြောင်းလေဓမ္မအကျိုးလေဓမ္မအကြောင်းလေအကျိုးလေဘာတတိကွာသွားအဲအကျက်ကတတိကွာသွားဟုတ်တယ်မလားဒီအမျိုးပဲနော်ပရိစ္ဆာသမုပ္ပါဒ်နဲ့ဖြတ်ရင်အဲ့ဒီလိုဆွဲရမယ်အကြောင်းလဲဓမ္မအကျိုးလဲဗာဒိတိကွာတော့ပဲကိုယ့်ကိုယ်ကိုညာဆိုင်လဲလာကိုထိုင်းပြီးတော့မျက်လုံးမှိတ်ထားပြီးတော့မျက်လုံးမှိတ်ထားလိုက်တဲ့ဆိုရင်ကိုယ့်ကိုယ်မှာဖိတဲ့သဘောလေးကနာမသိတဲ့သဘောလေးကဘာနဲ့ပါပုဂ္ဂိုလ်သတ္တဝါငါတို့ကပြုတ်မသွားဘူးလားဒီယုံတရားနဲ့နေရတယ်ဒီကြားလားအကျိုးတရားလားဒီကြားကြောင့်ဖြစ်တာလားအကြောင်းတရားကြောင့်အကြောင်းလဲပါပါလိမ့်ဓမ္မသက်သက်အဝိဇ္ဇာရေခါနဲ့ဓမ္မသက်သက်ခန္ဓာကိုယ်ဉာဏ်ဆိုင်အဲ့ဒီလိုဆိုပြီးဩပုဂ္ဂိုလ်သက်တော်ငါသူတော်ကဖန်ဆင်းရှင်ဆိုတာလောကမှာမရှိပါလားအကြောင်းနဲ့အကျိုးမျှလားဘာလဲပါမျက်စိမိတ်တာသိစိတ်ကလေးနဲ့သိစိတ်ကလေးနဲ့ဆင်ញင်ကိုယ်တန်တန်ရှိတဲ့သဘောလေးကိုအကြောင်းနဲ့အကျိုးမျှလားပဲလို့သိလဲသိလိုက်တော့ဩတန်ဖျက်ဝိသိကိစ္စပဲသိတော့ပုဂ္ဂိုလ်လေးလားဟဲ့သက်တော်လေးလားဟဲ့ငါသူတော်လားဟဲ့ဆိုလာစစ်လာဦးလားတန်ဖျက်ကြီးပြီးသွားလို့လားအဲ့ဒါဘာသိသေးသွားလား။ဒါသိလို့လားအကြောင်းနဲ့အကျိုးကိုသိလို့လား။အကြောင်းအကျိုးမျှလားဘာလားလို့သိလိုက်ရင်တန်မြတ်ဝိသိကိစ္စသိတယ်။ဒါဖြင့်အကြောင်းတရားလဲသံဝရပြဖန်သိခြင်းလားဓမ္မသက်သက်။အကျိုးတရားလဲပုဂ္ဂိုလ်သက်သာငါလားဓမ္မသက်သက်။အကြောင်းလဲဓမ္မအကြောင်းလဲအကျိုးလဲဓမ္မသက်သက်ပဲလို့ဆုံးဖြတ်ချက်ချလိုက်တဲ့ရင်ဘာတိတိပွားသွား။အကြောင်းနဲ့အကျိုးအကြောင်းတရားလည်းဖြစ်ပြီးတော့ဘာလို့လို့ပြီးလဲအကျိုးတရားပေါ်လာတာကိုကြည်သွားပြီးအကြောင်းတရားကြီးဖြစ်ပြီးပြတ်သွားတယ်လို့သိလိုက်ရတယ်ဟုတ်တယ်မလားခုအကျိုးတရားကြီးပေါ်နေတယ်နော်ယုံနာခန္ဓာကြီးအဲဒီယုံနာခန္ဓာအကျိုးတရားကြီးပေါ်နေတော့အကြောင်းတရားကြီးဖြစ်ခဲ့တယ်ဆိုတာမသိကြဘူးလားခုအကျိုးတရားပေါ်နေတာထောက်ခံတော့ပြီဒီအကြောင်းတရားမရှိတော့ဘူးဆိုတာကောမသိကြဘူးဒါပြင်အကြောင်းတရားကြီးဖြစ်လေဖြစ်တယ်ဒါဖြင့်အကြောင်းတရားဖြစ်သလိုပဲခုဖြစ်နေတဲ့အကျိုးတရားကြီးဟာအကြောင်းတရားဖြစ်လို့သာသူဖြစ်တာအကြောင်းတရားဖြစ်ခဲ့လို့လားဒီအကျိုးတရားဖြစ်တာဟုတ်အကြောင်းတရားဖြစ်ခဲ့လို့သာအကျိုးတရားဖြစ်တာအကြောင်းတရားဖြစ်ပြီးဖြစ်တယ်ဘာဖြစ်ပြီးဆုံးသွားတာဆိုတော့ဘယ်လိုပြောမလဲမဆုံးဘူးလေဒီမှာအကျိုးတရားဖြစ်နေတာပဲမပြောရဘူးလားဒါမှမဟုတ်အကြောင်းဖြစ်လို့သာအကျိုးဖြစ်တာပဲလို့သိလိုက်ရင်ဥစ္စာဒိဋ္ဌိဆယ်တာအကြောင်းဖြစ်လို့သာအကျိုးဖြစ်တာပဲလို့ဒီဗာဒိဋ္ဌိဆယ်ဒါကလည်းခုခိုင်မြဲနေတဲ့အကျိုးတရားကြီးကတော့ခိုင်မြဲပါဘာလို့မခိုင်မြဲဘူးပြောတာအကျောင်းတရားကိုယ်တိုင်မခိုင်မြဲတဲ့အတွက်ကြောင့်ပဲအကျောင်းတရားတော်ကမခိုင်မြဲပဲနဲ့ရင်မြဲကြီးတော့ပျက်စီးသေးတယ်ဆိုရင်ဒီအကျိုးခုဖြစ်နေတဲ့အကျိုးတရားကြီးကခိုင်မြဲပါဘူးလေရင်မြဲပြီးတော့ပျက်စီးအောင်ပါပဲဟုတ်တယ်မလားဒါမှမဟုတ်ဒီနေရာလေးမှာဒိဋ္ဌိပြောရရင်အကျောင်းဖြစ်လို့အကျိုးဖြစ်တာပဲလို့ပြီးဗာဒိဋ္ဌိစင်အကြောင်းချုပ်လို့အကျိုးချုပ်တာပဲလို့ပြီးရင်ဗာဒိဋ္ဌိစင်ဗာဒိဋ္ဌိဘယ်နှမျိုးပြုတ်သွားဝိသိကိစ္စတော့မပါဘူးလားပါလို့နားလဲလို့အဲအကြောင်းနဲ့အကျိုးကိုနားလဲလို့ဒါတိုင်းလဲနဲ့ဒိဋ္ဌိချုပ်တာတိုင်းတယ်လို့တိုင်းရမယ်နော်တိုင်းရမယ်ဘုရားအဲ့ဒါအကျိုးဒီရှိမှကုခန္ဓာပေါ်မှာအရေးဆုံးဆင်ရှင်သုံးသပ်လိုက်တဲ့အခါမှာဖြစ်တာကိုမြင်တော့ဥစ္စေတာဒိဋ္ဌိစင်ပြက်တာကိုမြင်တော့သတ္တရာဒိဋ္ဌိစင်ခင်ဗျားတို့ဖြစ်ပြမမြင်သေးဘူးမြင်မလားဘာကိုသာသိနေသေးအကြောင်းနဲ့ကျိုးလာသိနေတဲ့အဲ့လိုဖြစ်ဟုတ်တယ်မလားကိုကဖြစ်ဖြစ်လာကိုမြင်လိုက်တဲ့ဖြစ်လာကိုမြင်လိုက်တဲ့အချိန်မှာသတ္တရာဒိဋ္ဌိစင်နဲ့ဖြစ်လာကိုမြင်တော့ဥစ္စေတာဒိဋ္ဌိစင်နဲ့ဆိုတာအဲ့ဖြစ်ရတဲ့ချက်ရှုတဲ့အချိန်ကိုပြောကိုကလူ့ဆရာတော်ဘုရားကြီးကဝိပဿနာရှုမှုကိုနောက်ခါဒိဋ္ဌိရှုမှုကိုအဲဝိပဿနာမရှုခင်ဒိဋ္ဌိရှုမှုညာဆုံးပဲအဝိသောတိကိုခန္ဓာဖြစ်စေလေဝိဇာယိကံဥပါဒံကံရောက်အနာဘောညာဆိုင်လိုက်တော့ပြီးတဲ့သဘောလေးကနာမပြီးတဲ့သဘောကပုဂ္ဂိုလ်တရားငါလိုက်လုံးတဲ့နာကဒါဖြင့်ပြုပြင်ပြတဲ့တရားကလည်းတရားလားအကြောင်းတရားလားဩအဝိဇ္ဇာရေကဥပါဒံကံနဲ့ကံကြောင့်ယုံနံဘောဆိုတော့အကြောင်းနဲ့အကျိုးပဲရှိတယ်လို့မသိအောင်လား ဘာသေးသွားဝိသကိစ္စသေးသွားအကြောင်းလေအကျိုးပဲလို့သိနိုင်ရင်ဘာသေးကဲအကြောင်းလေအဝိဇ္ဇာရင်ခံတာလေဓမ္မသက်သက်ခုမြင်နေရတဲ့ရုပ်နဲ့နာလေမြင်နေရတဲ့အကျိုးတရားလေရုပ်နဲ့နာဓမ္မသက်သက်အကြောင်းလေဓမ္မအကျိုးလေဘာလေးဒီကွာသွားအကြောင်းဖြစ်လို့အကျိုးဖြစ်တာပါလားဟုတ်ကဲ့ဒါလေးဒီအကြောင်းဆုလိုပဲဒီအကျိုးတရားကြီးလေချိုးပါပဲကဲဒီတိသုံးမျိုးပြုတ်သွားပရိသသမုပ္ပါအမြင်နဲ့အဲ့ဒါလိုဖြုတ်ဟုတ်တယ်မလားဘာဖြုတ်ရပါလဲဒိဋ္ဌိသုံးမျိုးနဲ့ဝိသေကိစ္စပြုတ်သွားပြီဟုတ်တယ်မလားဒါကငိုကိုဆရာတော်ဘုရားကြီးကအစင်မကျော်စေနဲ့အစင်မကျော်စေနဲ့ဟုတ်တယ်မလားဝိပဿနာမရှိခင်ဘာကြီးကိုအရင်ဖြုတ်နေတာဒိဋ္ဌိဖြုတ်လို့ဒိဋ္ဌိအသိဉာဏ်ကြီးစေကျေးသွားပြီဆိုတဲ့အခါမှာခန္ဓာကိုမြန်ဆက်ရတော့မယ်ခန္ဓာကိုပြန်မြန်ဆက်ရင်သာပြီးတဲ့သဘောလေးကနာမပြီးတဲ့သဘောလေးကဘာနဲ့ပါအဲ့ဒီယုံနဲ့နံဆိုတဲ့ယုတ်တရားတွေနံတရားတွေပေါင်းစုထားတဲ့လူခန္ဓာပဲယုတ်တရားနဲ့နံတရားပေါင်းစုထားတဲ့အဲ့ဒီလူခန္ဓာကိုဖယားကနေပြီးတော့ဟောလိုက်တာကဘသူတွေလဲလဲဝိညာဏမလားယရဏသံသာဝေဒနာခုနကကိုသိတာကတော့သိတဲ့သဘောနဲ့မသိတဲ့သဘောပဲနော်အဲ့ဒါကိုဖယားကအမြဲတမ်းပြေးလိုက်တော့ယုံနဲ့နံလို့နံမဲကမပြေးဘူးလားအဲ့ဒါကိုထပ်ပြီးတော့ဘုရားကဝိညာဉ်ဉာဏ်ရုပ်သက်လာရင်ဖန္တာဝေဒနာပြစ္ဆုတ်ပါအကျိုးတရားလို့မပြောဘူးလားအဲ့ဒါဖြင့်ဒီဝိညာဉ်ဉာဏ်ရုပ်သက်လာရင်ဖန္တာဝေဒနာဆိုတဲ့တရားနဲ့မှာသတ္တဝေဒနာဆိုတဲ့တရားမပါဘူးလားဘုသူတွေလည်းသေစီနာနှဆောင်းလျာကဲခုခဏကမရှိဘူးလားလက်ညှိုးထိုးပြီးတော့မျက်စီနာနှဆောင်းလျာကိုစကဲသဝိယမှာလာခုခဏပေါ်မှာလားအဲ့ဒါမှခန္ဓာပရိစ္ဆသမုပ္ပါဒနာတို့သဘောပေါက်။ကိုယ်စဝိယဘောတောင်းတင်းနေတဲ့ညတော့ဘာမှမသိမှာမဟုတ်ဘူး။ခုပဲခုကုခန္ဓာကိုယ်ပေါ်ရောက်သွားပြီနော်။အခါကုခန္ဓာကိုယ်ပေါ်ရောက်သွားပြီ။မျက်စိရဲ့နားရဲ့နှာခေါင်းရဲ့ခြေရရဲ့ကိုယ်ရဲ့စိတ်ရဲ့ဆိုတဲ့ဒီကြောင့်မှဖယားကပါလို့ဟော။မလာယရဏဟုတ်လား။မလာယရဏအဲ့ဒီမလာယရဏလေးရောက်ပြီဆိုတဲ့အခါကျတော့မျက်စိဆိုတာဒီမျက်လုံးကြီးဟာတခြားကပြည့်ရတာ။မျက်လုံးလို့ခေါ်တဲ့နာမည်ကဆိုင်ဘုရေလုံးလို့ခေါ်တဲ့နာမည်ကဆိုင်ဘုဆိုတာနာမပညာပေါ့ဗျာဒါဖြင့်ပညာကိုဖယ်ပါလို့ဆိုတဲ့အတွက်ကြောင့်မျိုးလုံးကြီးနဲ့ထွက်လိုက်တော့ဟုတ်တယ်မလားနာမည်ကြီးနဲ့ထုတ်ပြတ်လိုက်တော့ဘာကြံနေလဲဘာကြံနေလဲမျိုးလုံးကြီးကိုလည်းဘာဖြစ်လဲပညာကြီးဖြစ်လို့ဖယ်ပါလိုက်မျိုးလုံးဆိုတဲ့နာမည်ကိုလည်းထုတ်ထားဘာကြံအောင်မလဲဒီတတ်တဲ့သဘောလေးကြံနေမျက်စိအကြည့်ကိုဖွင့်ကြံမြင်ရသည့်အကြည့်ရုပ်ဆိုရင်ခင်ဗျားတို့ကလည်းနည်းနည်းမျိုးလုံးကြီးရှင်းနေကြုံပဲမြင်တတ်တဲ့သဘောလို့ပြော။ဘာလို့ကြံမလဲ။အဲ့ဒါလေးကတော့သုံးပြတဲ့အထက်မပါဘူး။အဲ့ဒီမြင်တတ်တဲ့သဘောလေးကတခြားလားပရမတ်လား။အဲ့ဒါလေးပဲကျန်တော့လေ။မြင်ရကြီးကတခြားလားပြညာလား။ပြညာဆိုရင်သုတ်ပတ်။နာမည်နာမည်ဆိုတဲ့နာမည်ကဆိုင်ဖို့ဆိုင်ဖို့ကိုလည်းဖြုတ်ထား။ဘာလို့ကြံတော့မလဲ။ကျန်တတ်တဲ့သဘောလေးစာလို့ပြောတော့နားအကြည့်။စာလို့ပြောတော့သာလို့ပြောနားအကြည့်ဆိုလူရဲ့ကြီးသိနေအောင်ပဲခင်ဗျားတို့ဒါမှမဟုတ်ဘယ်လိုပြောမလဲအဲကြားတတ်တဲ့သဘောလို့သဘောနှစ်ခုရှိပြီတော့နောက်တဲ့အခါနှာခေါင်းကြီးကပုံသဏ္ဍာန်ကြီးကချောနှောင်းပုံသဏ္ဍာန်ကြီးကတခြားလားပြင်းရပြင်းရဆိုရင်နာမည်ကဆိုင်ဖို့ပြုတ်ချပလိုက်ဘာကြံတော့မလဲအဲဒါဟာတခြားလားနှာခေါင်းကြီးလားသိရှာများကြီးကပြင်းရရှာဆိုတဲ့နာမည်ကဆိုင်ဖို့ဆိုင်ဖို့ကြီးပြင်းရကြီးဖဲပလိုက်ဘာကြံတော့မလဲစားတဲ့သဘောလေးချိုးရစ်ရှင်တယ်လို့ပြီးတဲ့သဘောလေးတော့ပြီးတယ်ဒီသဘောလေးတော့မပြန်ဘူးလားပြန်တယ်ဆက်ခန္ဓာကိုယ်ကြီးမရှိဘူးလားအဲ့ဒါကြီးကိုလွတ်ပလိုက်ဟောကိုယ်ကိုယ်ဆိုတဲ့နာမည်ကြီးကိုလည်းဖြုတ်ထားဘာပြန်တော့လဲဖြင်းရင်ပြီးတဲ့သဘောလေးဖြင်းရင်အဲ့ဒါကြီးပဲပြန်တော့ဒီသဘောလေးကလုံးရတန်တာပုံဝန်နမကြီးရှိရလားသဘောဟာသဘောလေးပဲအဲ့ဒါကြီးမနှောလို့ခေါ်တဲ့နှလုံးကြီးတယ်ဆန္ဒပဲပလိုက်ဒီနှလုံးကြီးဖယ်ပလိုက်တဲ့ခါနှလုံးဆိုတဲ့နာမည်ပြညာလေဖယ်ပလိုက်တဲ့ခါကျတော့အဲမှာဘာလေးကြံတော့ဆိုသွေးသွေးကြံစီတဲ့သဘောလေးပဲကြံတော့သွေးသွေးကြံစီတဲ့သဘောပဲနှစ်ခု၆ခုသဘောပဲနှစ်ခုအဲဒီသဘော၆ခုကဥပမာဘာနဲ့ထားလဲဖယောင်းလိုက်လေး၆ခုမိသွန်းထားလိုက်မိလို့ရထားလို့လေသူကအစိမ့်သူကအပြားသူကအဝါသူကအနီးဆိုပြီးအလုံးနှလုံးနဲ့ဘာလုပ်တာလဲဖယောင်းနိုင်လို့မကြည့်နဲ့ဖယောင်းနိုင်၆တိုင်နဲ့ခမက၆ခုနဲ့တူပဲဟုတ်တယ်မလားဖယောင်းနိုင်၆တိုင်နဲ့ခမကကိုယ်ခန္ဓာမှာရှိတဲ့သဏ္ဍာန်ရဲ့၆ခုနဲ့မတူဘူးလားသဘောလေးတွေတော့ တမျိုးဒီဘက်ကအဝါဒီဘက်ကအပြာဖြစ်တယ်လို့ဗျာမြင်တဲ့သဘောဒါကကြားတတ်တဲ့သဘောဒီလို၆ခုမကွဲပြားဘူးလားအောက်ခြေကိုမကြည့်နဲ့အပေါ်ရံမှာတက်သွားတဲ့မီးညော့မီးကိုကြည့်ရအလေးအောင်ကြီးကဘယ်နှယောက်လဲ6ယောက်ဆိုရင်အခါကဏ္ဍလူဒီကဏ္ဍလူနေမှာပေါ့ဟုတ်လားအမျိုးမျိုးပါလားတစ်ယောက်တစ်ယောက်လဲဆိုရင်သတ္တရဒိဋ္ဌိဒီမှာ6ယောက်6လုံး6တိုင်ရှိနေတာကြီးဘယ်နှတိုင်းလဲ6တိုင်ရှိနေတော့ဘယ်နှယောက်ရှိမလဲတယောင်ကြီးဆိုရင်သတ္တရသတ္တရဒိဋ္ဌိ6ယောက်ဆိုရင်ဥစ္စေတာဒိဋ္ဌိဘုရားဝါဒနော်ခင်ဗျားတို့ဟုတ်ကဲ့ခင်ဗျာဘုရားဝါဒဒါမှမဟုတ်မုဘုဇ္ဇာတော်ဘုရားကြီးဥပနိဗ္ဗာန်အမှန်တန်နဲ့လဲတယ်နည်းနည်းတယ်ဒါမျိုးတွေမရဘူးတော့အဲဒီတော့လူခန္ဓာရဲ့သဘောကိုပေါ့အောင်ဒါကဝိပဿနာရှုကြအောင်ခန္ဓာစဉ်လေးကိုသိကနေဉာဏ်ဝင်ဖြတ်လို့ရအောင်ပြနေတဲ့သဘောလေးဟုတ်တယ်မလားဒါမှသိကနေပြသွားမယ်ဒီလိုဘယ်လိုပြသွားမှမသိဘူးဝေဒနာနဲ့ဒနာကြကမက်ကနစ်ဆက်ပြတ်သွားတယ်ဒါတော့လာပြီးလုံလဲတော့အလုံးမဖြစ်ဘူးဖြစ်ပါမလားဒေသာပြည့်ရဲ့အဲတော့ခရောင်းနိုင်ကြီးပလက်တိုင်းဒီကသေးအဝအနီအပြာစပြီးတော့ဘုရားနိုင်ကြီး၆နိုင်ဆွတ်လာတယ်နော်ဘုရားနိုင်ကြီးပြောရင်တော့ဘယ်နှတိုင်းဘုရားနိုင်မကြည့်နေတော့အပေါ်ကထွက်လာတဲ့အလေးအောင်ကိုကြည့်မယ်အလေးအောင်ဘယ်နှယောက်လဲမဲ့အပုတ်ပြမပြောနဲ့ပုတ်ပြမပြောနဲ့တရားလဲဆိုရင်မပြည့်နဲ့သတ္တရာတည်း၆ယောက်ဆိုရင်ဥသေးတာတည်းအဲ့တော့ဘယ်လိုပြောမလဲဆိုတော့ဒီဘုရားနိုင်၆နိုင်ကထွက်လာတဲ့အယောင်ကြီး၆ယောက်တော့အရှိမသိကြတယ်မကြည့်ဘူးလားအဲ့ဒီ6ယောင်ပေါင်းထားလို့တရားနဲ့ဖြစ်တယ်6ယောင်ပေါင်းထားလို့ဒါဖြစ်ရင်ဘယ်ယောင်လဲဖြစ်ဆို6ယောင်ရှိတယ်လို့ဆိုရင်ဥစေတာကဲဆို6ယောင်လို့လည်းပြောလို့မရဘူးတရားနဲ့လို့လည်းပြောလို့မရဘူးဟုတ်တယ်မလားအဲ့တော့ဘယ်လိုပြောမလဲဆိုတော့ဒီ6ခုပေါင်းထားတဲ့အကြောင်းလေးပဲပြည့်နေပေါင်းတယ်လေဘာလဲပေါင်းတယ်ပတ်တိနဲ့ပေါင်းတယ်လေဘာမှတ်ပြီလေသိစရာတတ်ဒီဘာမှတ်ပြီလေအကြောင်းအကျိုးဆိုတာကပဋိစ္စသမုပ္ပါဒ်ပြည့်ပြည့်စက်ပြီဆိုတာကပဋ္ဌာန်းပဋိစ္စသမုပ္ပါဒ်ပါရင်ပဋ္ဌာန်းကိုလွတ်လို့မရဘူးဟုတ်တယ်မလားပြည့်ပြည့်စက်ပြီရဲ့ပေါင်းစုထားတာဗာလဲပေါင်းစုတာပြည့်ပြည့်စက်ပြီရဲ့ပေါင်းစုထားတာ6ယောင်လို့ပြောလို့ရပါမလား3ယောင်လေးလို့ပြောလို့ရပါမလားဘယ်လိုပြောမလဲအဲပြည့်ပြည့်စက်ပြီကပေါင်းစုထားတဲ့ကြောင့်အချင်းချင်းမှီတွဲနေတယ်လို့သဘောပေါက်အချင်းချင်းမိဘနာဘယ်လိုလဲအကြောင်းကျိုးဆက်ဒီ6ယောက်ကတစ်ခုနဲ့တစ်ခုဘယ်လိုဖြစ်နေလဲအဲအကြောင်းကျိုးဆက်နဲ့6ခုသဘော6ခုပေါင်းစုထားတော့လူခန္ဓာဟုတ်ကဲ့မလားဒါဖြင့်ဘယ်လိုမိတွဲနေလဲဆိုတစ်ခုကိုတစ်ခုမိတွဲနေတယ်အင်းရမညသဘောအဖြစ်မိတွဲနေတဲ့သဘောလေးပြတာလို့သဘောပေါက်ဟုတ်ကဲ့မလားသဘော6ခုပေါင်းစုထားတာဒီတခြားခန္ဓာလားလူခန္ဓာလားဒါဖြင့်ဒီလူခန္ဓာဟာဒီ6ခုပေါင်းခါရင်6သိရှိရမှာပေါ့သိတယ်လည်းသိရှိရမှာခုရှိလို့လားတပည့်ကျဲလို့ပြောလို့ရရဲ့မရဘူးသဘော6ခုပေါင်းစုထားတဲ့ခန္ဓာဘယ်လိုပေါင်းစုထားလဲအဲတတိဘလူကပေါင်းစုပေးတယ်တတိကဘယ်လိုပေါင်းစုပေးတာလဲသဟဇာတာအင်းရမင်းရပန်းပယုတ်တာလေသဟဇာတာအတူတကောမဖြစ်ဘူးလားအင်းရမင်းရတစ်ခုကိုတစ်ခုမငယ်ဘူးလားပန်းပယုတ်ကရှင်ပေါ်ရှင်ဘက်မဖြစ်ဘူးလားအဲအဲ့ဒီလိုရည်တည်နေတာဥပမာမြတ်စွာဘုရားရှင်ကိုတော်မြတ်နလကလာပြီးလို့ဆိုတာမဟုတ်ဘူးလားကြည့်ကြည့်ကနေဆက်ဆောင်ပေါင်းထားတယ်ဆိုလေကြည့်ပြီးနှစ်ချောင်းကောင်းတယ်တစ်ချောင်းလဲစမ်းကျောင်းကျန်နေအချောင်းဟာရက်နေဦးမလားလဲမသွားဘူးလားဒါပြန်သူတို့နှစ်ချောင်းဘာကိုမီးနေလဲဆိုတော့တူဦးတို့ဦးမီးနေတယ်အဲ့ဒီသဘောပဲဒီသဘော6ခုပါသဘော6ခုကဒီသဘောလေးတိုင်းပဲကဲဒါနဲ့လာမယ်ကိုအတန်တရားမဟောဘူးလားဟောတော့အတန်ယုတ်ကလာမတိုက်ဘူးလားဘယ်နှခုကိုတိုက်ပြီးသဘော6ခုသလုံးကိုတိုက်ပြီးလဲ6ခုသလုံးကိုဒါကသဘောကြောင့်ပေါင်းစုထားတဲ့သဘောလေးမြင့်စိအကြီးဆုံးမြင့်တဲ့သဘောလေးကဒီအတန်ယုတ်ကသွားမတိုက်ဘူးလားကြားတဲ့သဘောလေးကမတိုက်ဘူးလားနံတဲ့စွမ်းတဲ့ရာနာကောင်းတဲ့တွေးတော့ကြံစည်တဲ့သဘောလေးတွေလည်းသွားမတိုက်ဘူးလားတိုက်တော့မြင့်စိတိုက်တော့သူဘာပေါ်လဲမပေါ်ဘူးအတန်ယုတ်ကမြင့်စိကိုတိုက်လိုက်တိုက်တော့ဘာပေါ်လဲမခိုင်ဘူးသူနဲ့ဆိုင်ရလား၎င်းအကြီးကျယ်လည်းသွားမတိုက်ဘူးလားပေါ်လာရလားဘာဖြစ်လို့လဲမထိုင်ဘူးနားအကြည့်ကြားတဲ့သဘောလေးနဲ့လည်းတွားတိုက်ပြီးလည်းဒီတော့သဘောချင်းတက်ဆိုင်သွားလည်းတွားတော့ဖြတ်ခလေးဆိုဗာစိကလေးပေါ်လာ။ဟောကြားစိကလေးပေါ်လာတယ်ခုနသဘောကလည်းခု၆ခုလားအဲ့ဒီ၆ခုထဲမှာမြင်တဲ့သဘောကြားတဲ့သဘောမရှိဘူးလား။ကြံတဲ့သဘောတွေကမှုတ်သွားတာ။ကြံတဲ့သဘောတွေကကြားတဲ့သဘောလေးနဲ့တွားတိုက်ပြီးတော့ဖြတ်ခလေးဆိုဗာစိကလေးလေ။အဲ့ဒါလေးနဲ့အသက်ရှင်နေတာ။ကြားစိကလေးနဲ့အသက်ရှင်နေတာ။ဒီသိသိရှိရနော်။
တန်းစီလေးတစ်ခုလေးသဘောလေးတစ်ခုပဲကျန်တော့တယ်ကျန်တဲ့ဥစ္စာတွေတော့မရှိဘူးလားဆိုတော့ရှိတော့ရှိပါတယ်ဒါပေမဲ့သူတို့ဒီချိန်မှာဥဆောင်မနေနိုင်တော့ဥဆောင်လို့ရသေးလားဘာစိတ်ကလေးကဥဆောင်လားအဲအဲ့တော့ဟိုကနာကြားတတ်တဲ့သဘောလေးရဲ့အပန်ယုတ်ကလားဖြတ်နေဖြတ်နေဖြတ်နေဖြတ်ယူတာနဲ့တပည့်နဲ့ချားစိတ်ချားစိတ်ချားစိတ်ချားစိတ်ဆိုတာလေးမရှိဘူးလားကျန်တဲ့မြင်တတ်တဲ့သဘောစမ်းတတ်တဲ့သဘောဆိုတော့မြင်တတ်တဲ့သဘောဆိုတော့မျက်စိကြီးကလည်းကမ်းမှာမကမ်းမဲနဲ့ဒီနားကကြမ်းနေကမ်းရလားမကမ်းမှုသူအလုံးမလုခါပဲရှိတယ်။ဟုတ်တယ်မလား။ဦးမဆောင်တာပဲရှိတာပေါ့ဗျာ။အဲဒီတော့ကျန်းစိတ်သဘောလေးနဲ့ကသူအသက်ရှင်နေရတာလားမရှင်ရဘူးလား။အေးအဲဒီကျန်းစိတ်သဘောလေးအမှန်ယုတ်လားတိုက်နေသမျှဒီသဘောဆောက်ဖို့ကလားတိုက်နေသမျှနားဒီယုံနဲ့တိုက်မိတဲ့အတွက်ကြောင့်ကျန်းစိတ်ခန္ဓာအစဉ်ကျန်းနေမလားမတမ်းဘူးလား။အဲဒီကျန်းစိတ်ခန္ဓာအစဉ်လေးတစ်လုံးဖြစ်ပေါ်လာပုံကိုကြည့်တော့အကြောင်းကိုပြန်ကြည့်လိုက်စမ်း။မြင်တတ်တဲ့သဘောမရှိဘူးလား။အမှန်ယုတ်ကြည့်ရတော့ဒါတကယ်လားအကြောင်းလေးရတာဆက်ကလေးဆိုပေါ်လာတဲ့ရှားစိတ်ကလေးကအကျိုးတရားအကြောင်းရဲ့အကျိုးရဲ့ဆိုအကြောင်းကနှစ်ခုအာယုံနဲ့ဓွာကအကျိုးတရားကတစ်ခုတည်းဟုတ်တယ်မလားဒါဖြင့်အကြောင်းဆောင်ဖြစ်ပေါ်လာတဲ့အကျိုးတရားဆိုတော့အကြောင်းတရားဖြစ်တဲ့မျက်စိအကြည့်ရုပ်ကလေးထဲမှာလွန်လေပြီးသောကာလကလာခဲ့တဲ့အဝိဇ္ဇာရင်းကဥပါဒံရဲ့သတ္တိတွေလည်းပါနေသလားမပါဘူးလားအဲ့ဒီတန်တီတွေပါနေတဲ့အတွက်ကြောင့်ဟိုကျန်းစိတ်ကလေးတဲ့မှာလေဒီတန်တီတွေကိန်းနေမှာပေးကြသလားမပေးကြဘူး။ကျန်းစိတ်ကလေးကိုခွဲကြည့်မယ်။ကျန်းစိတ်ခန္ဓာရဲ့ကိလေသာရဲ့။ကံရဲ့ကိလေသာရဲ့။ကျန်းစိတ်ရဲ့ကိကံကိလေသာရဲ့။ကျင့်နေတဲ့သူကဘာပါလဲ။ကံကိလေသာအဝိဇ္ဇာယေကံဥပါဒံကကိလေသာသင်္ခါရကကံ။ပေါင်းလေပေါင်းလိုက်တော့ပါပါတယ်လေ။ကံကိလေသာကံကြည့်လေတာဒီမျိုးဆိုတိုင်းကျားစိတ်ခန္ဓာလေးတဲ့ကိုသူကထေကိုနဲ့လိုက်မှလားတတ္တိနဲ့လိုက်နေပါလားဒါဖြင့်ကျားစိတ်ကျားတယ်ဆိုတဲ့ဒီခန္ဓာလေးထဲမှာခန္ဓာယုံ nant ခန္ဓာရဲ့ကြည့်လေတာရဲ့ကံကြည့်လေတာရဲ့နော်ယုံ nant ခန္ဓာအပေါင်းကံကြည့်လေတာညီညာခြင်းခန္ဓာကျားစိတ်ခန္ဓာဟုတ်တယ်မလားကျားစိတ်ကလေးတစ်လုံးနဲ့ရတော့ခုနန္ဒကောဝါဒသုတ်တံကိုဟောမလို့ရှင်းခန်းနေတယ်လို့သဘောပေါက်ပါမယ်ကျားစိတ်ကလေးကဘာစိတ်ကလေးလဲကျားစိတ်ကလေးဒီတရားလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးတည်းဟာဘယ်သူနဲ့ဘယ်သူပေါင်းထားတာလဲဆိုတော့ကျားစိတ်ကလေးရဲ့ကံကိလေသာရဲ့ကံကိလေသာကအထေကိုလဲလားတတ်ပြီလဲလားကျားစိတ်ကလေးကအထေကိုပေါ့ဗျာခုထင်ရှားနေတာကဘာစိတ်လဲအဲ့ဒီကျားစိတ်ခန္ဓာလေးရဲ့သူ့ထဲမှာအောင့်နေတာကကံကိလေသာရဲ့ဘယ်နှမျိုးလဲနှမျိုးပေါင်းထားတဲ့ကျားစိတ်ကလေးတော့ဒီအဲ့ဒီမျိုးပေါင်းလာတဲ့ကျားစိတ်ကလေးကိုခွဲချမ်းတဲ့အလုပ်ကြီးအဲ့ဒါဝိပဿနာအလုပ်ပဲခွဲချမ်းတဲ့အလုပ်ကြီးဝိပဿနာအလုပ်အဆုံးကြီးအသေးသေးကိုမှန်ကန်းနဲ့ခွဲရတယ်လို့အဲ့ဒီကျားစိတ်ခန္ဓာလေးကိုတော့ဉာဏ်သားနဲ့ခွဲမယ်ဘာသာနဲ့ခွဲမယ်ဒီအဲ့ဒီတော့ဉာဏ်သားနဲ့ခွဲလိုက်တဲ့ကျားစိတ်ကလေးကြီးဖြစ်ရဲ့ကျားစိတ်ကလေးကြီးဖြစ်ရဲ့ဘယ်သူလဲဖြစ်ကြတာကျားစိတ်ကျန်းစိတ်ခန္ဓာလေးကျန်းစိတ်ခန္ဓာလေးကိုနောက်ကဉာဏ်သားနဲ့မခွဲလိုက်ဘူးလားခွဲလဲခွဲလိုက်တော့ဖြည်းရဲ့ဖြည်းလဲမဖြည်းဘူးလားဖြည်းလာတယ်ဆိုတာနဲ့တပိုင်းနဲ့နောက်ကဉာဏ်နဲ့လဲကြည့်လိုက်ကြည့်လိုက်ဟောပြည့်သွားဖြည်းလာတာနဲ့တပိုင်းနဲ့ပြည့်သွားပြီဘလူ့ကိုခွဲရတာလေကျန်းစိတ်ခန္ဓာလေးဒါဖြင့်ကျန်းစိတ်ခန္ဓာလေးခွဲလဲတော့အထဲမှာခုနကတော့ဘာအောင်းလဲကံကြည့်လိုက်တာသတိလေးတွေအောင်းနေတယ်နော်ကံကြည့်လိုက်တာရဲ့သတိလေးတွေဒီခန္ဓာလေးမှာအောင်းမနေဘူးလားအဲ့ဒီခန္ဓာကိုကဉာဏ်သားနဲ့ပေါက်တာခွဲဉာဏ်သားနဲ့ခွဲထားဉာဏ်သားနဲ့ခွဲနဲ့ခွဲလိုက်တော့အတွဲမှာအောင်းနေတဲ့ကြည့်နေတာကံကြည့်နေတာလေးတွေကပြည့်စုံသွားတယ်ပြည့်စုံသွားမျိုးစိတ်လေးတွေပြည့်စုံသွားနေရာပြည့်သွားပြီပေါ့ဗျာလုံးဝအောက်ကကုန်းမသွားတော့နေရာကတော့ပြည့်သွားပြည့်မသွားဘူးလားပြည့်သွားပြီတဲ့တဲ့ကြောင့်အဲ့ဒီဖြစ်တဲ့ခန္ဓာလေးပြန်ပြီးတော့ဟာထားတယ်နှစ်ခုပြန်ဟာလိုက်ဟုတ်တယ်မလားအကြောင်းပြောရမလားအဖေဒီအုံးကြီးအလကောင်ကနေဓာတ်နဲ့ခချမ်းခွဲခွဲတော့အရေးတခြားအသားတခြားပြစ်မလို့လားပြီးတော့မှပုံမပြည့်ပြန်ဟတ်ကျိုးလေးနဲ့ပြန်စီးစားသူကရေလောင်းပြီအပြင်မအောင်လားဘာလို့လဲမျိုးစိတ်ရှိတော့မျိုးစိတ်ရစီသွားဟုတ်တယ်မလားဝင်းမိမိတို့တန်တာမရှိသေးတဲ့ချားစိတ်ခရင်ခန္ဓာလေးမရှိဘူးလားအဲ့ဒါကအုံးကြီးနဲ့တူတယ်ဘတ်ဖွဲ့လိုက်တဲ့ဆိုရင်ဓာတ်ကတန်တာနဲ့ဒီညာတာကမတူဘူးလားဉာဏ်ရနဲ့ခွဲလိုက်ခွဲလိုက်တော့အလေအဆင်းမှရှိနေတဲ့စံကြည့်ရတာဒီဟူသောမျိုးစိလေးပြည့်စုံသွားမျိုးစိလေးအဲပြည့်စုံသွားလဲသွားတော့ဒါကြောင့်မလို့ဒီနေရာမှာသစ္စာဆိုင်လိုက်ရင်ဖြစ်တဲ့ကဘာသစ္စာခွဲလိုက်တဲ့ဉာဏ်က ထဲကပြစ်စီးသွားတဲ့မျိုးစေ့လေးကကဲတန်းအဲ့ဒီအုံးလေးအုံးကြီးအပင်ပါအောင်ပါအဲ့ဒီတိုင်းလေဒီခန္ဓာကအပြင်မှာရှိနေတဲ့ကံကိလေသာကနောက်ခန္ဓာသတ်ထုတ်ပြီးလို့ပါမပေးနိုင်တဲ့အတွက်ကြောင့်နောက်ခန္ဓာလာအောင်ပါမလာတဲ့အတွက်ကြောင့်မလာတာကမိသောတာတိဒါသစ္စာမဆိုင်ဘူးလားဒါကြောင့်ဘုဘုရားတော်ဘုရားကြီးတရားပွဲတွေပြီးကနေမှဖြစ်ဖြစ်ကဗန်သစ္စာမြင်တဲ့ဉာဏ်ကဗန်သစ္စာသေးတဲ့ကိလေသာကဗန်သစ္စာနောက်ခန္ဓာမလာတော့ကဗန်သစ္စာအဲ့ဒါတခြားလားသစ္စာလေးပါလားအဲ့ဒါခန္ဓာညာရောက်ပြောတာသစ္စာဆိုင်ကြဟုတ်တယ်မလားအဲ့ဒီတော့ခုဒီခိုင်းကျဉာဏ်စိတ်ခန္ဓာလေးကိုဉာဏ်သားနဲ့ဆွဲလိုက်တဲ့အချိန်ကျတော့အဲ့ဒီဉာဏ်စိတ်ခန္ဓာလေးကဖြစ်ရဲ့အဲ့ဒါဘာသစ္စာခွဲလိုက်တဲ့ဉာဏ်သားကသိတဲ့မျိုးစေ့လေးကနောက်ခန္ဓာပေါ်လာလေလားမလာတော့တာကကဲသစ္စာမဆိုင်ဘူးလားအဲ့အဲ့ဒီလိုဆိုင်ရအောင်ဟုတ်တယ်မလားအဘာလို့သစ္စာဆိုင်တယ်မှန်ပါလေဘာလို့နောက်ခန္ဓာမလာတော့တာလဲလို့နေလေးလက်ကအကိုကြီးမလာဘူးလို့တော့မလုပ်နဲ့တော့အဲ့ဒါကြတော့ဒီသုံးလက်ကအကိုသေးတာလည်းမဟုတ်ဘူးလေးလက်ကအကိုသေးတာလည်းမဟုတ်ဘူးဟုတ်တယ်မလားအထက်ကမျိုးစိသဘောလေးကိုသာဖဲပြစ်ဘာလို့ဖဲပြစ်မျိုးစိသဘောလေးကဝိပဿနာမင်းနဲ့ဖဲလို့ရလို့လားဆိုတော့မရဘူးဝိပဿနာမင်းနဲ့ဖဲလို့ရရလားမရဘူးဒီသီးထဲမှာဒီပင်ကိုပေါက်စီတဲ့တော့မျိုးစိရှိတဲ့ဆိုဓာတ်နဲ့တစ်ချက်ခုမပြတ်ဘူးပေါ့ဗျာဝိပဿနာဉာဏ်ကသာကထည့်ရတာမထည့်တဲ့အတွက်ကြောင့်ပြတ်ရတာမပြတ်ပြီမဲ့အမိပဲသူသုံးတယ်လေးငါးဆယ်ချက်တော့ရရင်ပင်ပါအောင်ပါအဲ့ဒီသဘောတော့ပဲရှိပါသေးဟုတ်တယ်ဘုရားဘုရားဉာဏ်သာကတော့မထည့်သေးတဲ့အတွက်ကြောင့်ဘာဖြစ်လဲဝိပဿနာဉာဏ်ကအမြင့်ရတော့မပဲတစ်ချက်သေးနဲ့ပယ်တတ်လို့ရတယ်ဘာလို့ရမလဲသဘောစီရင်နာနာခုပဲတောင်းပေးလိုက်ရင်ပါအောင်မလားအဲ့ဒီသဘောများလေးပါလေဟုတ်တယ်ဟုတ်လားဟာဘာလို့မတော့တာဘာလို့မပေါက်တော့တာလဲဘာလို့နောက်ကန္နာမလာတော့တာလဲဆိုတော့မျိုးစိပျက်စီးသွားလို့ဒီလိုမျိုးဆိုအောင်လားအေးမျိုးစိပျက်စီးသေးဖို့ရအန်အတွက်ထိုးရှုပြီးရှုပြန်အတိုင်းရှင်းတဲ့ကမထေမြတ်ကဘိက္ခုနီမ900မဟုတ်ဘူးလားဟုတ်လားရှင်းတဲ့ကလေဒီကလည်းကတည်းဒီတရားကတရားဘူးပြီးတာပါဒါရမလို့အချင်းချင်းကလေးပဲလူလေးလေးပဲပြောမှာနော်ရှင်ငါလက်ကမဲ့ခင်ညကဘိက္ခုနီမ900တို့အားအကြီးတက်6ပါးကြီးတက်ကအေးအကြီးတက်6ပါးမှာအဲ့ဒါကိုဒီချက်သဘောလေးပြောရင်တော့အတိုက်တက်6ပါးဘာတဘာတက်6ပါးလဲအတိုက်တက်6ပါးရှိတယ်လို့ကိုယ်ခန္ဓာမှာရှိနေတဲ့သဘောချောင်းခုပြီးဘူးဆိုအခံတက်ကိုလည်းလမ်းမတိုက်ဘူးလားဒီအတိုက်တက်6ပါးကအခံတက်6ပါးကိုလမ်းတိုက်တယ်နော်သိတဲ့ခါမှာကိုယ်မှန်တယ်မှာဘာတက်ပေါ်လာအပွင့်တဲ့မောမလာဘူးလားအဲဒီဆုံးဆုံးကိုအဲဆုံးမဆုံးဆုံးကိုရှင်နန္ဒကကဘိက္ခုနီမှာ900ကိုဟောမှာဟုတ်တယ်မလားဒါခန္ဓာညာရောက်ပဲတော့အဲဒီရှင်နန္ဒကမထေရမြတ်ကဘိက္ခုနီမှာ900ရောအာရှုခွင့်ရှုခွက်ကိုမပြမီပြေရုပ်ကိုငါပါပြည့်လေအမေးကြီးနဲ့ဟောမယ်ဟုတ်တယ်မလားငါကမေးမယ်ငါကဟောမယ်သင်တို့ကပြန်ပြေနမ်းမလေးမလဲတဲ့အတိုင်းပြောဒီလိုသိခေါ်တာဟုတ်ဟုတ်တယ်မလားဒီလိုပြည်တာလေဒီပိုင်းနဲ့ခန္ဓာဉာဏ်ဆိုင်ဘယ်ကဉာဏ်ဆိုင်ဒီခန္ဓာဉာဏ်ဆိုင်ပြီးတဲ့အခါကျတော့ကိုယ်ခန္ဓာကိုဉာဏ်ဆိုင်ပြီးတဲ့အခါကျတော့နှမတော်စက္ခုနိစ္စဝအနိစ္စဝမျက်စိအကြည့်ဆိုတဲ့မြင်တတ်တဲ့သဘောလေးဟာနိစ္စလားအနိစ္စလားဘာတဲ့လဲအနိစ္စပါဘုရားမဖြစ်ဘူးလားဒါနာကြည့်ဆိုတဲ့ကြံတတ်တဲ့သဘောလေးလည်းနိစ္စလားအနိစ္စနှာခေါင်းကြည့်လေးလေကြိုင်ကြီးလေးလေကိုယ်ကြီးလေးလေစိတ်ကလေးလေဘာလို့အနိစ္စလို့ပြောနိုင်တာလဲတဲလွယ်ပါလားခင်ဗျားတို့ကတဲလွယ်ပါလားဘုရားကနားထားတဲ့ပုံစံလေးတွေသူမမိနေတာဟုတ်ဟုတ်တယ်မလားမဟုတ်ဘူးခင်ဗျားတို့ဖြေမမှန်နိုင်ဘူးနှစ်စောစီးတဲ့ပြောထတာနားထောင်ဖို့နှမတို့တဲ့သင်ရောငါကအမေးကြီးနဲ့ဟောမယ်ပင်တို့ကခန္ဓာကိုယ်ညာစိုက်တာကိုယ်ကတရားနာခိုင်းတာမဟုတ်ဘူးခင်ဗျားတို့ကိုယ်ခန္ဓာကိုညာဆိုင်တာလို့ပြောတယ်ဘုသူခန္ဓာညာဆိုင်ရမှာဟောဘုန်းကြီးဟောတဲ့တရားကိုနားကသာကြားဉာဏ်ကတော့ဘယ်လိုဆိုင်တာလဲအဲခန္ဓာကိုညာဆိုင်တာလို့ဒီလိုပြောတယ်ကျက်တမ်းညာဆိုင်တာလေတဲ့အဲငါဟောပြီဆိုပြီးတော့စက္ကူအိဋ္ဌံဝါအိဋ္ဌံဝါရေးစီအကြီးဆိုတဲ့အမြင်တတ်တဲ့သဘောလေးကအိဋ္ဌံလားအိဋ္ဌံလားမမေးဘူးလားဘိက္ခုနီမတွေကရန်អော်လာလားခန္ဓာញာဆိုင်ပြီးပြောနေတာလားဘာတူတယ်လဲအဲအဲ့ဒါကိုသဘောပေါက်တာဟုတ်တယ်မလားခုခင်ဗျားတို့ကတော့မဟုတ်ဘူးခေါင်းကြီးနေတာကြည့်ပြီးတရားနာနေတာ ကိုကမဟုတ်ဘူးခန္ဓာဉာဏ်ဆိုင်ပြီးနားနေတာကိုရှင်းတဲ့ကမေးဖို့ခေါ်ကြည့်စက်ကုနေလံဝါနေဆံဝါမျက်စိအကြည့်လဲဆိုတာကနေဆာလားအနေဆာလားဆိုတော့ဉာဏ်ကြည့်ရတယ်လေတို့ကအနေဆံဖန်တယ်အနေဆာလားဖရာဘာမြင်လို့အနေဆာလို့ပြောတာလဲလက္ခဏာကိုမြင်လို့ပြောတာမှာဗျာခင်ဗျားတို့ကဘာလို့စက်ကုမျက်စိအကြည့်ရုပ်လေးရဲ့ပြက်သွားတဲ့လက္ခဏာလေးကိုစက်ကုနေမှာဉာဏ်ဆိုင်ထားတယ်လေမိုးကျတော့ကြီးကဘယ်လိုပြောလဲသတိဓာဝိရိယဆိုင်ပညာနဲ့ရှိအဲ့ဒါခန္ဓာဉာဏ်ဆိုင်နေဆိုတော့ကခန္ဓာဉာဏ်ဆိုင်သတိဓာဝိရိယဆိုင်ပညာနဲ့ရှိဆိုတော့ကိုယ်ရှင်ဉာဏ်ကကမျက်စိကြောင့်ပြောလဲပြောခေါ်သူကဘယ်ကိုအဉာဏ်ဆိုင်လိုက်လဲခန္ဓာဆိုတဲ့မျက်စိအကြည့်ကလေးကိုဉာဏ်မဆိုင်လိုက်ဘူးလားသူကဆိုင်နေတဲ့လေကိုရှိတာတွေ့ရတယ်လားမရှိတာတွေ့ရတာမရှိတာလားတရားလားအပြည့်လားအပြည့်ကတရားလားလက္ခဏာလားကိုကဉာဏ်သက်တာစက္ကုနေသံဝါနေသံဝါဆိုတဲ့ကစက္ကုကိုသူကဉာဏ်နဲ့ဆိုင်စက္ကူဉာဏ်နဲ့ဆိုင်လိုက်ဆိုင်တယ်ကောသူဉာဏ်ဆိုင်နေတဲ့အချိန်မှာစက္ကူဆိုတဲ့မျက်စိကြီးမြင်တတ်တဲ့သဘောလေးကရှိသေးတယ်။မရှိတာကိုဘိက္ခုနာတွေကမတွေ့ဘူးလား။အဲ့ဒီကျမှရှင်ဉာဏ်နဲ့ကတာနေသံဝါအနေသံဝါနေသလားအနေသလားဘိက္ခုနာတွေကအနေသပါဖရာ။ဟာဘာလို့လဲလို့အဲ့လိုပြောနိုင်တာလဲ။ဘာလို့မေးပြီးတော့။ဘာလို့ပြောနိုင်တာလဲဆိုတော့ရှင်ဘုရားကဉာဏ်ဆိုင်တာလို့ပြောတာပဲ။ရှင်ဘုရားကဉာဏ်ဆိုင်တာလို့ပြောနေကြအရှင်ဘုရားပြောနေပြောတော့သူတို့ကဉာဏ်ဆိုင်နေတဲ့အခါမှာမရှိတာကိုတွေ့လိုက်တော့ဒါလည်းလေမရှိတာကိုတွေ့လိုက်တော့အနိစ္စလို့ဖြေရရင်းဖြစ်ပါတယ်ဆရာဟုတ်တယ်မလားအဲ့ဒါမှသဘောကျမယ်တော့ဒါနန္ဒကောဝန်နဲ့သုတ်တံကိုပြန်ပြီးလေ့လာကြည့်အောင်ဒါကုသစိတ်စိတ်ဟောတာဟောတာဟောတာကဲဒါဖြင့်သောတံလို့ခေါ်တဲ့ငါအခြေချကလေးလည်းမရှိဘူးလားသောတံနိစ္စဝါနိစ္စဝါသောတံငါအခြေချဆိုတဲ့ကျန်တဲ့သဘောကြီးကလည်းနေသာဝါအနေသာဝါနေသာလားအနေသာလားအနေသံဗန္ဒေအနေသာပါဖရာပါပါလေဘာလို့လဲအနေသာလို့ပြောနိုင်လဲမရှိတော့တာလေးကိုမြင်လို့ပါဖရာလက္ခဏာလေးကိုမြင်လို့လေဟုတ်တယ်မလားဉာဏ်ဆိုင်ဆိုလို့လက်တော်တန်ဝါလို့ဆိုကြတဲ့ကကိုကဘယ်ကိုဉာဏ်ဆိုင်ပြီးသားလဲနားကိုဉာဏ်ဆိုင်ပြီးသားဖြစ်ဖြစ်ကဘုရားနေဝေကြီးတွေကဖဲလိုက်ပြီနော်ကျန်တဲ့သဘောလေးကိုကိုကဉာဏ်မဆိုင်နိုင်ဘူးလား။ကိုလေးဉာဏ်ဆိုင်ကိုကျန်တဲ့သဘောလေးကရှိသေးတာ။ဒါနဲ့ရှိတာတွေ့ရတယ်လားမရှိတာတွေ့ရတယ်လား။မရှိတော့တာဒီတခြားလားအပြည့်လား။အပြည့်ဒီတခြားလားလက္ခဏာလား။လက္ခဏာကိုမြင်လို့ဖြစ်နေတာပါဗျာပေါ့။ဟုတ်တယ်မလား။အရှင်မြတ်ကဉာဏ်ဆိုင်ဆိုလို့ဉာဏ်နဲ့ဆိုင်လဲဆိုတဲ့ကိုမရှိတော့တဲ့အပြည့်လက္ခဏာလေးမြင်လို့ပါဗျာ။ဒါမှမဟုတ်အနိစ္စလို့ပြောရတာပါဗျာ။ဒီဖြစ်ပေါ်တယ်။ဒါဖြင့်လက္ခဏာကြည့်ဥပဒေနဲ့ကြည့်လိုက်ရှိလက္ခဏာကြီးရုပ်ကလေးကလည်းနေသလားအနေသလားအနေသပါဖရာဘာမလေးဘာပြေလို့အနေသလို့ပြောနိုင်တယ်အပြည့်လက္ခဏာလေးကိုမြင်လို့အပြည့်လက္ခဏာလေးကိုမြင်လို့လေဒီခန္ဓာဆိုတဲ့လက္ခဏာကြီးရုပ်ကလေးရဲ့လက္ခဏာလေးကိုမြင်လိုက်တော့ရှိတဲ့လက္ခဏာလားမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာကိုမြင်လိုက်ရတဲ့အတွက်ကြောင့်မမြဲခြင်းလို့ဖြေရခြင်းဖြစ်ပါတယ်ဖရာဒီလိုနော်ဒါကြမ်းကိုကြည့်ယူကလေးကိုကြည့်ပြန်တဲ့အခါကျတော့နေသလားအနေသလားဘာဖြစ်လို့နေသလို့ပြောနိုင်တယ်လဲကိုကကိုကြည့်ယူလို့ဆိုတဲ့ကကိုကဉာဏ်ဆိုင်ပြီးသားတော့ဉာဏ်ဆိုင်နေတဲ့အခါကျတော့ရှိတာတွေ့ရသလားမရှိတာတွေ့ရတာမရှိတာကတရားလားအပြည့်လားအပြည့်ကတရားလားလက္ခဏာလားအဲ့ဒီမပြည့်အပြည့်လက္ခဏာလေးမြင်လို့ပါခင်ဗျာဒါကြောင့်မလို့တိတိတော့အေးမမြဲပါဘူးလို့တိတော့ဖြေရခြင်းမှာဘယ်လိုမှအပြည့်မပြောဘူးလားသာဓုသာဓုတဲ့ကောင်းတယ်မှန်တယ်ဟုတ်တယ်မလားရှင်ရတဲ့ကလက်ခံပါဘူးနော်ရှင်ရမင်းလောက်ဆက်သိင်ကျင်မယ်အတိုက်တက်က၆ပါးမရှိဘူးလားအတိုက်တက်၆ပါးကဘယ်လိုတွေပါလဲဆဲအလားအနက်ဒီရသာတွေးဖြည့်စရာကြံတွေးစရာဘယ်လိုလဲဒါဖြင့်ရူပနိစ္စဝအနိစ္စဝရူပဆင်းရုပ်ဖွေတာနိစ္စဝအနိစ္စဝနိစ္စလားအနိစ္စလားအနိစ္စံဗန္တိအနိစ္စပါဗျာဘာဖြစ်လို့အနိစ္စလို့ပြောနိုင်ရတာလဲအပြည့်လက္ခဏာလေးကိုတွေ့နေလို့ပါဗျာသူကညက်လက်ခိုင်းနေတာဟုတ်ငါကအငွေးကြီးနေပုံပဲငါပြောတဲ့အတိုင်းသိလို့ပါခန္ဓာဉာဏ်ဆိုင်ပြီးတော့ပြန်ဖြေဟုတ်တယ်မလားသူကမောတာရူပဆင်းရုပ်ဆိုတဲ့ကဟိုအညာဆိုင်ပြီးဖြစ်သွားပြီဟုတ်တယ်မလားဒီလိုမျိုးတွေဆရာနာနဲ့ပေးတာကတော့အစင်းရုပ်ဆိုတဲ့ကသူကဉာဏ်ဆိုင်သေးတာဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်ရူပနိစ္စဝါနိစ္စဝါနိစ္စလားအနိစ္စလားလဲမေးလို့မရဘူးအနိစ္စံဗန္ဒေအနိစ္စပါခရားဒါပြီးအခုယန္တာအောနေတာလားဒီနေ့သိလို့လားဆိုတာကိုမေးအောင်ပါဟုတ်ဘာဖြစ်လို့အဲ့ဒီလိုပြောနိုင်တာလဲလက္ခဏာလေးကိုတွေ့လို့ပါခရားလက္ခဏာလေးကတခြားလားအပြည့်လားအပြည့်လက္ခဏာလေးကိုသူကဉာဏ်နဲ့ဆိုင်နေဆိုတဲ့ကောအပြည့်လက္ခဏာလေးကိုတွေ့တဲ့အတွက်ကြောင့်တပည့်တော်တို့မမြင်တာလို့ဖြေနိုင်တာပါ
ဟုတ်တယ်မလားအဲအဲ့ဒီတော့မာတုပဲသူလေဒါကလို့အနန္ယုကလေးမရှိဘူးလားအနန္ယုကလေးကလမ်းပြီးတော့ကိုယ်တန်တာမတိုက်ဘူးလားအဲ့ဒီအနန္ယုကလေးကလည်းနေစားလားအနေစားလားအနေစားပါခရားဘာလို့နေစားလို့ပြောနိုင်လဲအေးအပြည့်လက္ခဏာလေးကိုတွေ့လို့ပါခရားခန္ဓာညာဆိုင်မှာတွေ့မှာနော်ခန္ဓာညာဆိုင်မှာတွေ့မှာကဲပြန်ဒီတိုင်းပဲလိုက်ပြီးတော့ကအစင်းရဲ့အမှန်ရဲ့အနံ့ရဲ့အရသာရဲ့တွေးကြည့်စရာရဲ့ရှင်တွေးစရာရဲ့အာရုံဆောင်မှမရှိဘူးလားအဲ့ဒီအာရုံဆောင်မှလုံးဉာဏ်ဆိုင်လိုက်ပြန်ရဲ့လက်နိစ္စဝါအနိစ္စဝါနိစ္စလားအနိစ္စလားဘာပြောလို့အနိစ္စလို့ပြောရအပြည့်လက္ခဏာလေးကိုတွေးလို့ပါခရားဘာပြောလို့တွေးဉာဏ်ဆိုင်လို့ဉာဏ်ဆိုင်လို့တွေးရဉာဏ်မဆိုင်ဘဲနဲ့ဆိုရင်တော့သူများပြောတဲ့တရားလိုက်ဖြေရုံပဲရှိတာပေါ့ဟုတ်ကဲ့ဘေးကုန်းကြီးမှ900တော့ဆန္ဒကျင်ဆိုင်ပြီးတော့တရားနာနေသလားမနာဘူးလားနာတဲ့အတွက်ကြောင့်ရှင်လည်းကမွေးတာကိုခန္ဓာငယ်ရောက်ပြစ်ဆက်ခပြီးတယ်ပြန်ပြီးတော့မဖြေဘူးလားအဲဒီတော့ရှင်လည်းကကမလုပ်ပြန်လဲသာလူခေါ်ပြန်လဲအတွင်းအာရဏ6ပါးခန္ဓာ6ပါးတော့ဘောအတက်ကအပြင်အာရဏ6ပါးလို့ခေါ်တဲ့အတိုက်အတန်6ပါးမွေးတော့လဲသူသဘောကျတယ်ဒီတိုင်းလို့ရှိရင်မျက်စိရဲ့ရှင်ရဲ့သုံးတော့ဗာစိတ်ဝိညာဉ်ပေါ်မယ်အပွင့်တဲ့ချောင်းမပေါ်မလာဘူးလားအဲဒီအပွင့်တဲ့ချောင်းမကိုရှင်နန္ဒကကဆက်ပြီးတော့မမေးဘူးလားအေးစက္ခုဝိညာဏစက္ခုဝိညာဏမျက်စိနဲ့ဆင်းရဲဆုံးရဲအတွက်ကြောင့်တခြားစိတ်ဝိညာဉ်လားမြင်စိတ်ဝိညာဉ်လားမြင်စိတ်ဝိညာဉ်နဲ့ဖြစ်ပေါ်လာတဲ့အချိန်ကမှဝိညာဏနိစ္စဝနိစ္စဝဝိညာဉ်မြင်စိတ်ဝိညာဉ်လေးကနိစ္စလားအနိစ္စလားအနိစ္စပါဖရာဘာပြောလဲအပြည့်လက္ခဏာလေးကိုမြင်လို့ပါဗျာခုမြင်ရင်ခုချက်ချင်းကြည့်မရှိတော့တာကိုသိလို့သိထားပြီးသားသိထားပြီးလို့ရှင်းလင်းကြည့်လိုက်တော့ရှိတာတွေ့ရတယ်လားမရှိတာတွေ့ရတယ်မရှိတာဒီကစားလားအပြည့်အပြည့်ဒီပါလေလက္ခဏာအဲ့ဒီလက္ခဏာလေးကိုမြင်လို့သူပြီးတော့မမြင်ဘူးလို့ဖြေနိုင်တာပါဗျာသာဓုသာဓုမှန်တယ်မှန်တယ်ပေါ့ဟုတ်တယ်မလားခုနေ့ဆိုပဲမြေစိတ်ကလေးရဲ့ရှမ်းစိတ်ကလေးရဲ့ငန်းစိတ်ကလေးရဲ့စမ်းစိတ်ကလေးရဲ့ယာနာကောင်းစိတ်ကလေးရဲ့တွေးတော့ပြန်စီစိတ်ကလေးရဲ့မရှိဘူးလားအဲဒီစိတ်ကလေးတွေ6ခုသလုံး6ခုသလုံးဟာနိစ္စံဝါအနိစ္စံဝါမြဲသလားမမြဲဘူးလားလို့မဖြေဘူးလားအဲအဲ့ဒီလိုမေးလိုက်မေးလိုက်တော့ပြီကုနီမကဘယ်လိုဖြေမမြဲပါဖေယားဘာဖြစ်လို့မမြဲအပြည့်လက္ခဏာလေးကိုမြင်လိုက်လို့ပါဖေယားအပြည့်ကိုမြင်လို့ဒီလိုဒီလိုဖြေနိုင်တာပါဟုတ်တယ်မလားအဲဒါဖြစ်ပါလေသာဓုသာဓုပေါ့ဟုတ်တယ်မလားအေးအဲ့ဒီမြေစိတ်ဝိညာဉ်လေးဖြစ်ပေါ်လာတဲ့အခါရှိက၅ပါးသလုံးပေါ့ဗျာနောက်ဆုံးဝေဒနာကြည့်ပြန်တော့လေဒီတိုင်းပဲဝေဒနာလေးဟာမြဲရလားမမြဲတာဒီတခြားကြောင့်မမြဲတာမမြဲဘူးလို့ပြောနိုင်တာလားခန္ဓာညာရောက်လို့လားခန္ဓာလေးညာရောက်တော့ဝေဒနာခန္ဓာရေလို့ဒီလေးကျတယ်ကွာမြဲလက္ခဏာလေးကမြင်လိုက်ရမလားမမြင်လိုက်ရလားမြင်လိုက်ရတဲ့အတွက်ကြောင့်မမြင်ဘူးလို့တပည့်တော်တို့ဖြေနိုင်တာပါခင်ဗျာမဖြေဘူးလားအေးကောင်းရဲ့ဒီဖြေမမှန်ဘူးလားကဲဒါပြလို့ဒီအဲ့ဒီရှုခွင်းရှုခွက်ကြောင့်ဖြစ်ပေါ်လာတဲ့အကြောင်းတရားဒါခန္ဓာဖြစ်စဉ်ကြီးကိုရှုခွင်းရှုခွက်နဲ့ခန္ဓာစဉ်ဉာဏ်ဝင်ချက်တာနော်ခန္ဓာစဉ်ဉာဏ်ဝင်ချက်ဖို့ရတဲ့မြေစိတ်ကြားစိတ်စကြည့်တော့စိတ်ကလေးတွေစလုံးချင်းရဲ့သဘောလေးတွေကိုပြောနေတာစလုံးချင်းရဲ့သဘောလေးတွေပြောနေတာနိစ္စံဝအနိစ္စံဝမြဲသလားမမြဲဘူးလားတော့မမေးဘူးလားဘောကဖိကူဒီမာတွေကမမြဲပါခင်ဗျာလို့ပြန်မဖြေဘူးလားမှန်စီရင်စီလားမြင်လို့ဖြေတာလားအဲဒါမြင်လို့ဖြေလဲဖြေလိုက်ပေါ့မြဲစိတ်ရဲ့အဲမြဲစိတ်ရဲ့အရှင်းရုပ်ပဲတစ်ခုပေါင်းလိုက်တော့တခြားလားမြင်စိတ်ကလေးလားအဲဒီမြင်စိတ်ကလေးဖြစ်လာတဲ့ဆိုလာနေ့တစ်ပြိုင်နဲ့မြင်စိတ်ကလေးထဲမှာမြင်စိတ်ခန္ဓာရဲ့ကြည့်ပြပါကံတိလေးလားရမြေစိတ်ကျန်လာရဲ့ကံတိလေးလားရနှစ်ခုရှိမနေဘူးလားသူအနိစ္စဝအနိစ္စဝဖရားတဲ့အပြစ်ကိုမြင်လို့ဒီလိုတော့ဒီလိုဖြစ်နိုင်တာမဖရားလို့ဖြေဘူးလားအဲ့ဒီမြေစိတ်ကလေးကိုအဲ့ဒီလိုမြင်လိုက်တဲ့အကျိုးတရားလေးကိုသူကထုတ်ပြအောင်ပါဘို့ဟုတ်တယ်မလားထုတ်မပြအောင်လားသူမြေစိတ်ကလေးကိုနိစ္စဝအနိစ္စဝမြေစာလားအနိစ္စလားမြင်လိုက်တယ်နော်ဘယ်လိုဒီမှလေးကဘယ်လိုဖြေအနိစ္စပါဗျာ။ဘာဖြစ်လို့မင်းတို့ကအနိစ္စလို့ပြောနိုင်တာလဲဆိုတော့အေးအပြက်လက္ခဏာလေးကိုမြင်လိုက်လို့ပါဗျာ။ခန္ဓာဉာဏ်ဆိုင်ဆိုတဲ့အတွက်ကြောင့်ဉာဏ်ဆိုင်တော့အပြက်လက္ခဏာလေးကိုမြင်လို့ပါ။ဟုတ်တယ်မလား။ဒါနဲ့ဒီမြေစိတ်ကလေးကြီးဖြစ်ကောမဖြစ်ဘူးလား။ဖြစ်ကောမဖြစ်ဘူးလား။မြင်လိုက်တယ်ဆိုတော့တခြားလားဉာဏ်လား။ဉာဏ်ဆိုင်တာတဲ့အတွက်ကြောင့်အဲ့ဒီဉာဏ်လေးနဲ့မြေစိတ်ခန္ဓာလေးကိုခွဲခြားသိပြလိုက်တဲ့အခါကျတော့မြေစိတ်ခန္ဓာလေးကတခြားလားဖြစ်ပြလား။ဖြစ်ပြီးတော့ပြတ်သွားပြီဟုတ်တယ်မလားကိုလည်းကအောင်းနေတဲ့တန်ကြီးနေတာတွေကသတိအနေနဲ့အောင်းနေတဲ့တန်ကြီးနေတာတွေကဘာဖြစ်သွားလဲသိသွားလားပြည့်စုံသွားလားပြည့်စုံလို့လား အေးနှမတို့တဲ့အဲ့ဒီနေရာမှာနွားသမားဥပမာထည့်ပေးရဗန္ဒသမားလေနွားကောင်ကြီးကိုသူ့ရင်လက်ပြီးပြီဆိုရတာဒီတိုင်းခုတ်ဖြစ်လို့ရပါအတန်းလောကဥမာနာအရင်ခွာဥမာကျင်းနွားကောင်ကြီးကိုအရင်ခွာတော့မယ်ဆိုရင်ပထမဆုံးခြေရင်လက်တွေကလည်းပြအိမ်ပေါ်ဆုံးကအရင်လူကြီးကိုဆွဲခွာရတာမခွာဘူးပါလဲပါပါတဲ့ကအမားနဲ့အကြီးပါနဲ့ကုတွဲနေတဲ့နေရာမရှိဘူးလားအဲ့ဒီနေရာမှာအမွှေးပါလေးရှိဟုတ်ပါလေးတွေအမွှေးပါလေးတွေအဲ့ဒီမှာအမွှေးပါလေးတွေကိုအမြန်တမ်းဆင်းလာစွာတော့နားလီသားလေးနဲ့ပါပဲလေခေဒီလေးလေးဆက်ရှိရှိလေးနဲ့လေအမားမားလည်းမရှိအောင်အဘွားပရေလည်းမရှိအောင်အလဲကောင်းကအမွှေးပါလေးကိုဓာလေးနဲ့ဖြတ်မဖြတ်ဘူးလားခေဖြတ်လိုက်တဲ့အခါကျတော့ဆက်ရှိရမယ်နော်ဒီကမှာလေလိုမဲ့ဆိုစိတ်တို့လို့နေပြီးအောက်ကအသားတွေလည်းအပေါ်ပါရင်ပါသွားမယ်အပေါ်ရင်အရေးပြအရေးပြကိုဓာတ်ကရောက်သွားပြန်ရင်လည်းအရေးဟာပေါက်ခင်ပေါက်သွားအောင်ပဲအဲဒါမပေါက်အလေကောင်ကခမင်းရှိထားတယ်ဆိုတော့အမွှေးလေးတွေကိုဆင်းလာသွားတော့ဓာတ်လေးနဲ့နွားတသမားကမပြတ်ဘူးလားကျန်နေတဲ့ဒီကစိတ်ရှိရင်းနဲ့ဆရာတော်ဒီအခုံကြီးဒီကုံကြီးကွာသွားပြီပေါ့ဗျာနွားစီကြီးကွာမှာပါလားကွာသွားပြီဒါပြည့်နွားပုံစံတော့ပြည့်ရလားမပြည့်တော့မူလောက်ကအသားရဲ့အပေါ်ကခုနကခွာထားတဲ့သရေရဲ့ဒီနှစ်ခုကတခြားလူဖြစ်နေပြီနော်အဲ့ဒါကြီးကိုအဲ့ဒီနွားပုံလုံးကြီးကိုပြန်အုပ်လိုက်တော့မူရင်းတိုင်းတော့ပြန်ကြမသွားဘူးအဝေးကကြီးတော့နွားကြီးလို့တော့မထင်ရဘူးလားအနာကကြီးလေးကြီးလိုက်တော့နွားကနွားနဲ့သရေနဲ့ဆက်လိုက်တာဘာဖြစ်အမေးပြသွားတယ်ဟုတ်တယ်မလားအမေးပြသွားပြီဖြစ်တဲ့အတွက်ကြောင့်မူရင်းနွားကြီးလို့သူ့ကိုပြောလို့ရအောင်เอ้ยญาติโหอะไรได้มั้ยท่านน่ะกูญินใส่ได้แค่ขาจะတော့ไม่ชี้တော့ได้เพียงลักษณะกูญินไล่ได้ဆိုတော့ไอ้วิปัตตนาญินนี่ก็ดีขันธ์ได้มาออกเลยได้สีเลตาอมีบาไม่ได้สีเลตาอมีนี่กูบาไม่แท้ล่ะญินเนี่ยเปียเมตตาเนี่ยแท้บาล้านเนี่ยแท้ล่ะติชามาละขันธ์มาล่ะขันธ์ก็นัวออกเนี่ยสุเลยขันธ์ก็နွားကောင်ကြီးနဲ့သူတယ်ရှိလီကအမွှေးလေးကဘာဖြစ်လဲအလဲကောင်မကတ်နေတယ်ဆိုတော့အမွှေးနဲ့မတူဘူးလားအဲ့ဒါကိုဖြတ်နေတာတော့အမွှေးလေးပြည့်စုံသွားဘူးလားမြန်လန်းနဲ့ဖြတ်လို့ပြည့်စုံသွားပြီဆိုတော့ကဒီခန္ဓာကတော့ဒီခန္ဓာပဲပေါ့ကျန်းသိတာတော့ကျန်းသိပဲပေါ့ဟုတ်တယ်လားအလဲကောင်ကအမွှေးရှိသေးလားအမွှေးပြတ်မနေဘူးလားအဲ့ဒီရှင်မတော့အဲ့ဒီအတိုင်းပဲဝိပဿနာရှုခြင်းအကျိုးများလေးကိုသူထုတ်ပြတာတော့ဒါမှမဟုတ်ခန္ဓာစဉ်ဉာဏ်ဝင်ပြီးတော့ဖြတ်မယ်ဆိုရင်တခြားကိုဖြစ်ဖြစ်ရှုရမှာလားခန္ဓာကိုဖြစ်ဖြစ်ရှုရခန္ဓာကိုဖြစ်ဖြစ်ရှုလိုက်တာနဲ့တပိုင်းနဲ့အတွင်းမှာအောင်းနေတဲ့ကိလေသာအမှုပြတ်မပြတ်ကိလေသာအမှုပြတ်တာနဲ့တပိုင်းနဲ့ဒီခန္ဓာအစဉ်အင်းရပြတ်သွားပါပဲဟုတ်တယ်မလားဒါကြမ်းမလို့လက်တွေ့ဆက်ကြည့်ကြရင်ဘယ်လိုပြတ်မလဲကိုခန္ဓာအစဉ်ကိုကိုကြည့်မယ်ဒီခုဒီနားထဲမှာတခြားတွေကကြားသိတာကျန်းစိတ်ခန္ဓာစဉ်လေးဖြစ်ပေါ်လာပုံလေးကိုပဋိစ္စသမုပ္ပါဒ်တန်ပြလိုက်တာဘယ်လိုတန်းမလဲကျန်းစိတ်ဝိညာဉ်ဉာဏ်ယောသံဃာယရဏခန္ဓာဝေဒနာကျန်းစိတ်ကလေးတစ်လုံးဖြစ်လာတာနဲ့တပြိုင်နက်အဝိဇ္ဇာရေကဥပါဒံဆိုတဲ့ရှိနေပါရဲ့သတိကြောင့်ဒီပြစ္ဆုတ်ဗံကာလမှာတခြားကြည့်လို့လားအတ္တဒိဋ္ဌိလားအတ္တဒိဋ္ဌိဆိုတာတခြားလားငါလားဒါဖြင့်ဒီမြေစိတ်ကလေးဘယ်သူမြင်အဲ့ငါမြင်လဲဆိုတာဒီဗာစိတ်ဝิญဉ်လဲဆိုတော့မြေစိတ်ဝิญဉ်မြေစိတ်ဝิญဉ်လေးမှာဘယ်သူကြီးဆိုးသွားတာအတ္တဒိဋ္ဌိကြီးဆိုးသွားတာတရားမလို့ပရိသသမုပ္ပါဆက်ရင်မျက်စိကရှိပြီးနားကပြေးပြေးဆက်ရင်ခုဆိုနားလို့ပြောမယ်ဗျာအမှန်မကြားဘူးလားဘယ်သူကြားငါကြားတယ်ဆိုတော့ကြားစိတ်ခေကကြားစိတ်ဝิญဉ်ကြားစိတ်ဝิญဉ်လေးနော်ဘောဓဝิญဉ်ငါဆိုတာကအစ်တို့ကပါလာတဲ့ကိလေသာရဲ့သတ္တိကလိုက်အတ္တဒိဋ္ဌိကြီးဆိုးသွားပြီအနာလေးလေးကြီးဆိုတဲ့အတွက်ကြောင့်ဘသူကြားတယ်ငါကြားတယ်မြန်မာလိုဘယ်လိုပြောငါကြားတယ်ပရိသတ်သမုပ္ပါဒ်ဆက်သာဒိဋ္ဌိဥဒ္ဓုတ်ရဲ့ရှားစိတ်ဝိညာဉ်လံယောသာသာယရဏဟာသာဥပိ္ပခာဝေဒနာဒီတနာနေရာမှာလည်းဘသူကြီးဆိုမလဲအနာလေးကြီးပဲဘသူကြီးဆိုမလဲဒါမလို့ဒိဋ္ဌိရှိခုပန္ဒံဒိဋ္ဌိဥဒ္ဓုတ်ရဲ့ကံပြန်ဆိုဒိဋ္ဌိယောဇုတ်တဲ့ရှားစိတ်ဝိညာဉ်ဉာဏ်ယောသလာယရဏသတ္တဒိဋ္ဌိဒိဋ္ဌုပါဒံဒိဋ္ဌိယောဇုတ်တဲ့ကံပရိစ္ဆသမုပ္ပါဒ်ခန္ဓာစဉ်အဲ့လိုမနေဘူးလားဘုရားဖြင့်ဉာဏ်နဲ့လဲကြည့်လိုက်တော့ရှားစိတ်ဝိညာဉ်လေးကိုဉာဏ်နဲ့ကြည့်လဲကြည့်လိုက်တော့ရှိတာတွေ့ရတယ်လားမရှိတာတွေ့တာလားမရှိတော့တာကတခြားလားအပြည့်လားအပြည့်ကတခြားလားလက္ခဏာလားအဲ့ဒီလက္ခဏာလေးကြည့်လိုက်ပြီးတော့မရှိတော့ဘူးလို့သိလိုက်ကြလားမသိလိုက်ဘူး။သိလဲသိလိုက်တော့ခန္ဓာကဖြစ်ပြ ခန္ဓာကသိပြကဗာမစ္စာနောက်ကသိလိုက်တဲ့ဉာဏ်လေးကတခြားလားမေကသစ္စာဒီခန္ဓာရဲ့လောလောဆယ်ဒီမေကသစ္စာလေးလေပေါ်လဲပေါ်ပေါ်ဒီခန္ဓာထဲမှာအောင်းနေတဲ့ကံတိရတာတတ္တိလေးကသေးမသွားဘူးလားသေးသွားလဲပေါ်တော့ဒီခန္ဓာလာနိုင်လေလားဒီခန္ဓာမလာတော့သေးတဲ့ကိလေသာကဗာသစ္စာနောက်ကမလာနိုင်တဲ့ခန္ဓာကနောက်ခန္ဓာပြိစ္ဆာကလုံးကသန္ဒရာနောက်စိတ်ကြီးပြသွားဟုတ်တယ်မလားနောက်ပြပြမလားဘုရားကြားရောက်ပြတယ်ကခန္ဓာစဉ္ညာဝင်ပြတော့လားဒီအဲ့ဒီအတိုင်းဆက်ရလိမ့်မယ်လို့သဘောပညာရှင်းထားဟုတ်တယ်မလားခန္ဓာစဉ္ညာဝင်ဆက်လိုက်တာနဲ့ဒီပိုင်းနဲ့သစ္စာလည်းဆိုင်ပါပဲအေးအဲ့ဒီတော့ခန္ဓာစဉ္ညာဝင်ပြတော့သစ္စာဆိုင်ဖို့တော့နောက်ပြပြမှာဆက်ကြရအောင်ကဲချင်းစီပြီးသာသူသုံးနေပါ